Welcome to the Voice of America in Burmese.
Mingla mne khima sha. Washington ni review American tanga ni. 2020 November la 3 ye. Inga ne mne khin season re go Myanmar san no jin mne 6 nai ga ni 9 nai thi. Line no meter 2440 ne 51. Line line meter 190 ro ga ni thau lwin pe ni ba be. Jama khin myo tat ba. Di mne khin tadin re go mat tain gi thai ne atu pyo pya pe ba me. အခုအင်္ဂါနေ့မှာအမေရိကန်နိုင်ငံမှာသမ္မတရွေးကောက်ပွဲကျင်းပတော့မှာဖြစ်ပါတယ်။တန်းနဲ့ချီတဲ့အမေရိကန်နိုင်ငံသားတွေမဲယုံတွေမှာမဲသွားပေးကြတော့မှာမို့ဘသူ့ကိုပေးမယ်ဆိုတာမဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေသူတို့ကိုမဲပေးလာအောင် Republican Party ကသမ္မတ Donald Trump နဲ့ Democratic Party ကပြန်ပက်ဒုသမ္မတဟောင်း Joe Biden တို့ဟာတနင်္လာနေ့မှာလည်းအပြိုင်မဲဆွဲနေကြပါတယ်။အမေရိကန်နိုင်ငံမှာ Coronavirus ကာယောဂါဒဏ်ကိုခံနေရတာကြောင့်ကျိုးတင်မဲ့ပေးခဲ့သူကအခုဆို68တန်းကျော်နေပါပြီ။ဒါဟာ2016တုန်းကဒီမိုကရက်တစ်ပါတီက Hillary Clinton ကိုမမျှော်လင့်မဲ့သမ္မတ Trump အနိုင်ရခဲ့တဲ့ရွေးကောက်ပွဲတုန်းကမဲပေးသူ139တန်းနီးပါးနဲ့ရှင်။အခုကျိုးတင်မဲ့ပေးခဲ့သူက3ပုံ2ပုံကျော်ဖြစ်နေတာပါ။စာလိုက်ကမဲပေးသူတွေနဲ့မဲယုံတွေမှာကျိုးတင်မဲ့လာထည့်သူတွေကိုရေးတွက်ရမှာပြည်နယ်တစ်ခုနဲ့တစ်ခုလှုပ်ဆောင်ပုံကကွာခြားတဲ့အတွက်ဘယ်သူအနိုင်ရမယ်ဆိုတာကိုမဲပေးပြီးချိန်မှာချက်ချင်းတော့တည်နိုင်အောင်မှာမဟုတ်ပါဘူး။သမ္မတထရမ့်ရောပြန်ပက်ဂျိုးဘိုင်ဒန်မှာလာမယ့်၄နှစ်အတွက်နိုင်ငံကိုဘယ်သူခေါင်းဆောင်တဲ့လဲဆိုတာကိုပြင်းပြင်းထန်ထန်ပြောကြားကြရင်အပြိုင်မဲဆွဲခဲ့ကြတာဖြစ်တယ်လို့နှစ်ဖက်ထောက်ခံသူတွေကြားမှာလည်းတင်းမာမှုတွေရှိခဲ့တာပါ။သမ္မတအဖြစ်နဲ့ကျန်းသစ္စာကျင်းဆွမဲ့အချိန်မှာသမ္မတထရမ့်ဟာအသက်84နှစ်ရှိမှဖြစ်တယ်လို့ဂျိုးဘိုင်ဒန်ကလည်း88နှစ်ရှိမှဖြစ်တဲ့အတွက်ဘယ်သူပဲနိုင်နိုင်အနိုင်ရသူဟာအမေရိကန်သမိုင်းမှာအသက်အကြီးဆုံးခေါင်းဆောင်ဖြစ်လာမှာပါဒီရွေးကောက်ပွဲကနေတစ်ချိန်နဲ့မှာပဲအောက်လွှတ်တော်အတွက်အမတ်နေရာအလုံးဖြစ်တဲ့435နေရာနဲ့အထက်လွှတ်တော်အမတ်နေရာ100ရဲက35နေရာကိုမဲဆန္ဒရှင်တွေကရွေးချယ်ပေးကြမှာဖြစ်ပါတယ်ကမ္ဘာတလောကိုဗစ် -19 ကြောင့်တည်ဆွတ်ရသူ 1.2 တန်းကျော်နေပြီဖြစ်ပြီးအခုဆက်ခံရသူက46တန်းခွဲကျော်ရှိနေပြီလို့ John Hopkins တက္ကသိုလ်ကကောက်ယူတဲ့စစ်တမ်းမှာဖော်ပြပါတယ်ဥရောပတိုက်မှာတော့အခုဆက်ခံရသူ10တန်းကျော်ရှိနေပြီးကိုဗစ် -19 ဒုတိယအကျုပ်ဖြစ်ပွားမှုဒဏ်ခံနေရတာကြောင့် Belgium, Britain, ပြင်သစ်နဲ့ Germany နိုင်ငံတွေမှာတနိုင်ငံလုံးတိုက်တာနဲ့အသွာအလာကန့်သတ်မှုတွေချမှတ်ထားပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကဒေါက်တာ Tedros Ghebreyesus ကလည်းသူဟာဒီရောဂါပိုးအခုဆက်ခံရသူတူနဲ့ထိတွေ့မှုရှိခဲ့တဲ့အတွက်သူ့အသူ quarantine လုပ်တရားခွဲနေကြောင်းတနင်္လာနေ့မှာကြေညာခဲ့ပါတယ်။တနင်္လာနေ့ဂျန်နဗာသတင်းစာရှင်းလင်းပွဲမှာတော့နိုင်ငံတချို့မှာဒီရောဂါဖြစ်ပွားမှုတိုးလာနေတာတွေ့ရပြီးဒီအချိန်ဟာအရေးယူဆောင်ရွက်ဖို့တည်ရရှိတဲ့မြတ်အရေးပါတဲ့အချိန်ဖြစ်တဲ့အတွက်အချိန်မနှောင်းခင်အရေးယူလှုပ်ဆောင်ကြဖို့နိုင်ငံခေါင်းဆောင်တွေကို WHO အကြီးအကဲကသတိပေးလိုက်ပါတယ
် We saw that while many countries have brought
COVID-19 ဖြစ်ပွားမှုကိုနိုင်ငံအများပြားမှာထိန်းချုပ်လာနိုင်တာကိုဒီသတင်းဖတ်ကုန်းမှာတွေ့ခဲ့ရပေမဲ့ဥရောပနဲ့မြောက်အမေရိကကနိုင်ငံတချို့မှာကူးစက်မှုတွေထိုးတက်လာတဲ့အတွက်ဒီအချိန်မျိုးဟာတည်ရရှိရင်တည်းအရေးကြီးတာမို့အချိန်မနှောင်းခင်အေးအေးယူလှုပ်ဆောင်ကြဖို့နိုင်ငံခေါင်းဆောင်တွေကိုတိုက်တွန်းခဲ့တာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံပြန်လည်သွေးစည်းဆိုင်အမေရိကန်အထူးကိုယ်စားလှယ်ဇယ်မေခါလီဇတ်ဟာတနင်္လာနေ့မှာပါကစ္စတန်နိုင်ငံကိုသွားရောက်နေပါတယ်။သူဟာပါကစ္စတန်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးဂါမာဂျာဗစ်ဘာဂျွာနဲ့အာဖဂန်နစ္စတန်ငြိမ်းချမ်းရေးတည်ဆောက်မှုကြိုးပမ်းချက်တွေနဲ့ပတ်သက်ပြီးပြန်လည်တုံ့တက်ကြမှာဖြစ်ပါတယ်။နိုဝင်ဘာ3ရက်အမေရိကန်ရွေးကောက်ပွဲမကျင်းပခင်မှာအခုလိုတွားရောက်တာဖြစ်ပြီးနိုင်ငံရေးတုံ့တက်သူတွေကတော့အခုရွေးကောက်ပွဲကနေဘယ်သူပဲတက်လာလားအာဖဂန်ဆိုင်ရာအမေရိကန်ရဲ့မူဝါဒတိတိတသားပြောင်းလဲဖို့မရှိဘူးလို့တုံ့တက်ကြတာပါပါကစ္စတန်စစ်တပ်အကြီးအကဲနဲ့အမေရိကန်အထူးကိုယ်စားလှယ်အဖွဲ့တို့ဟာအမေရိကန်ကလက်ရှိဂျန်ဝင်ဆောင်ရွက်ပေးနေတဲ့အာဖဂန်ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ရေရှည်တည်တံ့မဲ့ငြိမ်းချမ်းရေးကိုဥတီလှုပ်ဆောင်မဲ့လမ်းကြောင်းဆိုင်ရာတွေကိုဆွံ့နှွေးခဲ့ကြတယ်လို့ပါကစ္စတန်စစ်တပ်ကကြေညာချက်ထုတ်ပြန်ပါတယ်အမေရိကန်ကဂျန်ဝင်ဆောင်ရွက်ပေးတဲ့ဒဏ်ရာဆွံ့နှွေးမှုတွေကိုကာတာနိုင်ငံမှာကျင်းပနေတဲ့သတင်းပတ်အတော်ကြာနေပြီဖြစ်ပြီးဒါဟာနှစ်ပေါင်း20လောက်ကြာရှည်နေတဲ့အာဖဂန်စစ်ပွဲအဆုံးသတ်ရေးအတွက်တာလီဘန်လက်နက်ကင်တွေနဲ့အာဖဂန်စစ်အရိုးကြာနိုင်ငံရေးညှိနှိုင်းမှုတွေလုပ်ဖို့ရည်ရွယ်တဲ့ဆွေးနွေးပွဲဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကဘူးတက္ကသိုလ်ရဲကိုတနင်္လာနေ့မနေ့ပိုင်းမှာတနက်သမားအများပြားဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်လူ19ဦးရဲ့မင်းသေဆုံးပြီး20ကျော်ဒဏ်ရာရခဲ့ပါတယ်။ကျောင်းသားတွေနဲ့တက္ကသိုလ်ဝန်ထမ်းတွေဟာစာသင်ခန်းတွေထဲကနေဘေးလွတ်ရာထွက်ပြေးခဲ့ရတယ်လို့တနတ်သမားအများပြားကကျောင်းဝင်းတဲ့ကကျောင်းသားတွေကိုပြစ်ခတ်တာမြင်ခဲ့ရတယ်လို့မျက်မြင်သက်သေတွေကပြောပါတယ်ပြစ်ခတ်မှုဖြစ်ပွားပြီးမကြခင်မှာပဲ ကျောင်းပရဝုံပတ်လည်မှာလုံခြုံရေးကိုချထားခဲ့တာပါ။တက္ကသိုလ်ဝင်းတစ်ခုလုံးကိုလုံခြုံရေးတွေကစစ်ဆေးနေပြီဖြစ်ကြောင်းပြည်ထောင်ဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။ဒါပေမဲ့အရက်သားတွေထိခိုက်မှုမရှိစေဖို့ဖြည်းဖြည်းချင်းလှုပ်ဆောင်မှာဖြစ်ကြောင်းပြောပါတယ်။ဒီတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာမဟုတ်ကြောင်းတာလီဘန်တွေကအငြင်းဆိုပါတယ်။ကဘူးတက္ကသိုလ်ဝင်းနဲ့မှာတနင်္လာနေ့ကအာဖဂန်အီရန်စာအုပ်ပြပွဲကျင်းပဖို့ရှိတယ်လို့အာဖဂန်အကြီးအကဲအရာရှိတွေနဲ့အာဖဂန်ဆိုင်ရာအီရန်တမ်မကြီးနဲ့ဒီပွဲကိုတက်ရောက်ဖို့ရှိနေတာပါ။ဒါပေမဲ့အခင်းဖြစ်ပွားချိန်မှာသူတို့ရှိမရှိတော့တည်တည်ချာချာမသိရသေးပါဘူ
း။ VOA American တမ်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 8133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
် VOE မြန်မာပိုင်းစီစဉ်ရဲ့အင်ကာနေ့မနေ့ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်ကျမတင်ကြီးထိုက်ပါမြန်မာနိုင်ငံမှာနိုဝင်ဘာလ2ရက်နေ့ည8နာရီအထိ COVID-19 အတည်ပြုလူနာ 94,600 ဦးရှိပါတယ်။ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့တနင်္လာနေ့ည8နာရီထုတ်ပြန်ချက်အရအတည်ပြုလူနာသစ် 1,200 ကျော်တွေ့ခဲ့တာပါ။သေဆုံးသူ24ယောက်ရှိတဲ့အတွက် COVID-19 ကြောင့်သေဆုံးသူစုစုပေါင်း 1,282 ဦးရှိသွားပြီဖြစ်ပါတယ်။တေဆုံးသူတွေတဲ့က22ဦးကတော့ယောဂအခန်းရှိတယ်လို့လည်းထုတ်ပြန်ချက်ကဖော်ပြပါတယ်။တနင်္လာနေ့မှာဓာတ်ခွဲနမူနာစုစုပေါင်း 12,000 ကျော်စစ်ဆေးခဲ့တာဖြစ်ပါတယ်။ COVID-19 အတည်ပြုလူနာတွေတဲ့ကဆေးရုံဆင်းခွင့်ရသူက 38,954 ဦးရှိပါတယ်။မြမရွေးကောက်ပွဲကျင်းပဖို့သတင်းတပတ်အလိုမှာပဲတရားမျှတပြီးလွတ်လပ်တဲ့ရွေးကောက်ပွဲတွေဖြစ်ရေးရွေးကောက်ပွဲကော်မရှင်နဲ့အစိုးရတို့ကတာဝန်ခံဖို့တမရောကာကွယ်ရေးဦးစီးချုပ်ယုံကပြောဆိုလိုက်ပြီးရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာတွေမှာကြားပြတ်ရွေးကောက်ပွဲတွေကျင်းပနိုင်ရေးကိုတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကမသက်ဆိုင်တဲ့နေရာတွေကနေထွက်သွားဖို့လိုတယ်လို့လည်းတရက်ထဲထုတ်တဲ့သီးခြားကြေညာချက်မှာဖော်ပြပါတယ်။တနင်္လာနေ့ကဇက်တိုက်ထွက်လာတဲ့ရွေးကောက်ပွဲအပေါ်သဘောထားကြေညာချက်တွေကိုတမရောကာကွယ်ရေးဦးစီးချုပ်ယုံကထုတ်ခဲ့တာပါ။အရင်ရွေးကောက်ပွဲတွေမှာရွေးကောက်ပွဲမကျင်းပနိုင်ခဲ့တာ6မြို့နယ်ပဲရှိပေမဲ့အခုမှတော့မြို့နယ်15မြို့နယ်နဲ့ကျေးရွာအုပ်စုတချို့မကျင်းပနိုင်ဘူးလို့လည်းကြေညာချက်ကထောက်ပြပါတယ်။ရွေးကောက်ပွဲကျင်းပရေးတမတော်ဘက်ကလုံခြုံရေးနဲ့ပတ်သက်ပြီးတင်ပြထားတာတွေကလည်းအောက်တိုဘာလ24ရက်နေ့တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့သတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုရှင်းလင်းထားပါတယ
်။ပြောခဲ့တယ်လို့ပဲလုံခြုံရေးသည်ပြည်သူများနဲ့အတက်အဝင်စီးချိန်လုံခြုံရေးလွတ်လပ်စွာမေးပေးပိုင်ခွင့်ရှိသေးချင်းချောက်မှုမခံရဘဲနဲ့မေးပေးပိုင်ခွင့်မေးပေးပိုင်ခွင့်ရှိစေရေးနော်မေးပေးနိုင်စေရေးတို့အတွက်ကတော့ကျွန်တော်တို့အနေနဲ့သက်ဆိုင်ရာပေါ့နော်သက်ဆိုင်တဲ့ဆက်နွယ်ပတ်သက်နေတဲ့လုံခြုံရေးဆိုင်ရာကိစ္စများလုံခြုံရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြောရမှာဖြစ်ပါတယ်အဲကျွန်တော်တို့ကလုံခြုံရေးဆိုင်ရာနဲ့ပတ်သက်ပြောကြဒါအာမခံပြီးမှအဲ့နယ်မြေမှာတခုဖြစ်လာခဲ့လို့ရှိရင်ဒါတခုဖြစ်လာခဲ့လို့ရှိရင်တမတော်သည်ပေါ်ပြီးတော့ကြလက်ညှိုးထိုးခံမှာဖြစ်ပါတယ်။လုံချိုရင်းနဲ့ပတ်သက်ပြီးကျွန်တော်တို့ပုံသတ်တင်ပြခဲ့တာဖြစ်ကြောင်းပြောလိုပါတယ်
။မဲစန္ဒာနယ်စုစုပေါင်း330မြို့နယ်မှာလုံချုံစွာမဲပေးနိုင်တယ်လို့တပ်မတော်ကအမှတ်ခံတာ290မြေရှိကြောင်းတပ်မတော်လုံချုံရေးစီမံချက်နဲ့မှာမဲပေးနိုင်မဲ့နယ်မြေ20ရှိကြောင်းလုံချုံရေးအားနည်းတယ်လို့တင်ပြထားတဲ့နယ်မြေက39ခုရှိတယ်လို့အဲ့ဒီသတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်ဇော်မင်းထွန်းပြောခဲ့တာပါ။တရားမျှတပြီးလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်ရေးအတွက်ရွေးကောက်ပွဲကော်မရှင်မှတာဝန်ရှိသလိုအစိုးရဘက်ကလည်းတာဝန်ခံရမယ်လို့ကြေညာချက်ကရေးပါတယ်။တချိန်တည်း80နောက်ဆင့်ထုတ်တဲ့လက်နက်ကိုင်အဖွဲ့များနဲ့ပတ်သက်တဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကြေညာချက်မှာတော့ရွေးကောက်ပွဲမကျင်းပနိုင်တဲ့ဒေသတွေမှာကြားပြတ်ရွေးကောက်ပွဲတွေကျင်းပနိုင်ရေးအတွက်လက်နက်ကိုင်တပ်ဖွဲ့တွေထွက်ခွာသွားကြဖို့လိုအပ်တယ်လို့ပြောဆိုထားတာဖြစ်ပါတယ်။တမန်တော်မိုဟာမက်ပုံစံကတ်တူးရုပ်ပြောင်တွေဖော်ပြခွင့်ကိုကာကွယ်တဲ့ပြင်သစ်သမ္မတအီမာနျူအယ်မာခရွန်ရဲ့လောက်ရက်ကိုမွတ်စလင်တွေစန့်ကျင်ဆန္ဒပြနေကြတာမှာတနင်္လာနေ့တုန်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓက္ကာမှာလူပေါင်းတောင်းတဲ့ချီလက်မော်ထွက်ပြီးပြင်သစ်စန့်ကျင်ရေးဆန္ဒပြကြပါတယ်။တမန်တော်ကတ်တူးတွေကိုရှာလီဟက်ဒိုအပတ်စဉ်စာဆောင်ကဖော်ပြခဲ့တဲ့ စက်တင်ဘာလကဆက်လို့ပြင်းထန်မှာတိုက်ခိုက်မှုတချို့နဲ့ကြုံခဲ့ရတာပါဒီကတွင်းနေထုတ်ဝေပြီးနောက်ပိုင်းရှာလီဟက်ဘ်ဒိုရုံးဟောင်းအပြင်ဘက်မှာတိုက်ခိုက်မှုနောက်ကျောင်းဆရာတဦးခေါင်းဖြတ်တက်ဖြတ်ခံရပြီးနီးစ်မြို့ကခရီးယံဖျားကျောင်းတစ်ခုလည်းတိုက်ခိုက်ခံခဲ့ရပါတယ်ကဘာတလောကမွတ်စလင်တွေနဲ့ဒင်းဒင်းမာမာဖြစ်နေတာကိုပြည်လဲရေးပြင်းထန်သမ္မတအီမန်နျူအယ်မက်ခရွန်ကပြီးခဲ့တဲ့စနေနေ့မှာကြိုးစားခဲ့ပါတယ်ဒီကတွန်းတွေဟာစိတ်မချမ်းမြေစရာဖြစ်နိုင်တယ်ဆိုတာကိုသူ့အနေနဲ့သဘောပေါက်ကြောင်းဒါပေမဲ့လည်းဒီကိစ္စတွေရဲ့နောက်ွယ်မှာပြင်းထန်နိုင်ငံပတ်သက်နေတယ်ဆိုတာကတော့မဟုတ်ဘူးလို့အာရပ်ရုပ်သံချင်းနယ်မှာပြောဆိုခဲ့တာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ဆိုင်ရာလူတွေအကွာအဝေးတစ်ခုချပြီးနေကြရမယ့်စီမင်းကိုလစ်လျူရှုပြီးတနင်္လာနေ့ကဘင်္ဂလားဒေ့ရှ်မြို့တော်ဓာတ်ကမှာချီတက်ဆန္ဒပြသူ 9,000 ကျော်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ဆန္ဒပြပွဲစီစဉ်သူတွေကတော့ဆန္ဒပြသူ 3,000 ကျော်တယ်လို့ပြောနေကြတာပါရှင်အိန္ဒိယကလယ်သမားတွေထံကနေအစိုးရရဲ့ယာဒီဘောစံအသစ်ဝယ်ယူမှုကအော်တိုဘာလကုံမှာ27ရာခိုင်နှုန်းထိတိုးလာပါတယ်။လက်သမားတွေထံကနှံစားသီးနှံတွေကိုအမကန်ဈေးနှုန်းနဲ့မဝယ်တော့ဘူးလို့ဆိုတဲ့စိုက်ပျိုးရေးဆိုင်ရာဥပဒေသစ်တွေကြောင့်စိုးရိမ်နေကြတဲ့လက်သမားတွေကိုနှစ်သိမ့်ဖို့အစိုးရရဲ့ကြိုးပမ်းချက်လည်းဖြစ်ပါတယ်။အိန္ဒိယလက်သမားတွေအနေနဲ့လက်လီလုပ်ငန်းကြီးတွေနဲ့လက်ကားဝယ်ယူသူတွေထံကိုဓာတ်ရိုက်ရောင်းချနိုင်မဲ့စိုက်ပျိုးရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေကိုမကြခင်ကပဲအတိပြုထားပေမဲ့လယ်သမားတွေကတော့ကန့်ကွက်နေကြတာပါဥပဒေသစ်အရအစိုးရအနေနဲ့နှံစားသီးနှံတွေကိုအမကန်ဈေးနှုန်းတရက်နဲ့ဆက်ပြီးမဝယ်ဖို့လမ်းပွင့်သွားစေပြီးပုဂ္ဂလိကဝလက်တွေပေးသမျှဈေးပဲလယ်သမားတွေရတော့မှာဖြစ်တယ်လို့ပြောဆိုနေကြတာပါUAE မြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်မနေ့ခင်းသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူတင်ပြပေးခဲ့တာပါအခုကတော့သတင်းဆောင်ပါတွေဆက်သွယ်မေးမြန်းကမ်းတွေနဲ့သတင်းပတ်ဆင်ခန္ဓာတွေကိုနားဆင်ကြရအောင်ပါရှင
်မင်္ဂလာပါနိုဝင်ဘာ3ရက်ဒေတာစံတော်ချိန်နာယီပိုင်းအတွင်းမဲယုံတွေစတင်ဖွင့်လှစ်ဖို့ရှိနေတဲ့အင်ကာနစ်အမေရိကန်သမ္မတရွေးကောက်ပွဲအတွက်မြန်မာနယ်ပွားတွေလည်းအသေးစားကမဲတပြားထည့်နေသူတွေရှိတယ်လို့သမရလောင်းနှစ်ဦးလုံးကိုမကြိုက်တဲ့အတွက်မဲမထည့်ပဲနေတဲ့သူတွေလည်းရှိနေတဲ့အကြောင်းနားဆင်ရဖို့ရှိပါတယ်။ကျမအင်ဂျင်နိုင်ပါရှင်။ Maryland ပြည်နယ်မှာနှစ်ပေါင်း30ကြာနေထိုင်နေတဲ့မြန်မာနယ်ပွားကိုရင်ထွေးကတော့သူ့တပ်တန်းတစ်လျှောက်ဒီတစ်ချိန်သမရရွေးကောက်ပွဲကအထူးခြားဆုံးဖြစ်တယ်လို့နောက်ဆုံးအချိန်ထိသမရလောင်းနှစ်ဦးအပြိုင်အဆိုင်မဲဆွယ်နေတဲ့အခြေအနေပေါ်သူ့ရဲ့အမြင်ကို VOA ကိုခုလိုပြောပါတယ်
။ကျွန်တော်ကဆိုရင်ဂျူဒင်မဲကိုပေးခဲ့တယ်ပေါ့နော်။ကျွန်တော်ကိုလိုချင်တဲ့ကိုရဲ့မဲတပြားကလည်းဖို့တန်တယ်ဆိုတော့ကိုယ့်ရဲ့မဲတပြားမဆုံးရှုံးအောင်ဆိုပြီးကြိုတင်မဲသွားပေးလိုက်တယ်အခုလက်ရှိအခြေအနေကျွန်တော်တို့တွေ့ကြည့်ရင်အခုတနေ့တည်းမှာလာရပါညို့သူတို့ကအခုအပြိုင်ဆိုင်ကိုဖြစ်နေတယ်ဒါပေမဲ့လည်းအခုတွေ့ကြတဲ့ပုံစံရဆိုကြိုတင်မဲကလွန်ခဲ့တဲ့အချိန်ကာလမှာပေးတဲ့ကြိုတင်မဲနဲ့အခုလက်ရှိပေးတဲ့ကြိုတင်မဲကဒီနှစ်ကအန်အောလောက်အောင်ကြိုတင်မဲကပုံပြီးများပြတာတွေ့တယ်အဲ့ဒါဘာကြောင့်လဲဆိုတော့အခုလက်ရှိသမ္မတရဲ့လုပ်ရက်တွေသမ္မတလုပ်ပုံကင်ပုံတွေကိုဗစ် -19 နဲ့ပတ်သက်တာတွေရောကျွန်တော်တို့လူပြုလေးမဲ့ပြဿနာတွေရောမှာသူ့ရဲ့ကင်တွဲပုံတွေအဲနည်းညံ့ဖျင်းလို့ဆိုပြီးတော့ဟိုကျွန်တော်တို့အရင်တော့မပေးဘူးတဲ့လူတွေအသာကြောင်ကြောင်ကြောင်ကြားမှရှိတဲ့လူတွေအသာကြိုတင်မဲတွေနဲ့လာရောက်ပြီးပေးတာကိုမြင်တွေ့ရတယ်ဒါကျွန်တော်အမြင်တော့သူတို့သတင်းဌာနတွေပေါ့နော်ကျွန်တော်ကတော့ဘာပဲဖြစ်ဖြစ်ကျွန်တော်လူကိုလူချင်းနဲ့အရာတစ်ခုကိုရမလားဆိုတဲ့အရာမျိုးနဲ့ကျွန်တော်တို့ပေးတယ်အောင်မြင်မယ်လို့လည်းမျှော်လင့်တယ်ဒါပေမဲ့လည်းကျွန်တော်တို့2016မှာဖြစ်ကလေးပေါ့လို့နော်2016တုန်းကလည်းဒီလိုပဲ popular vote အရာတော့ Hillary Clinton နိုင်မယ် Clinton နိုင်မယ်ဆိုတော့တကယ်လည်းဖြစ်လေဖြစ်သွားတော့ကျွန်တော်တို့ Republican ကို Donald Trump ရပါတယ်ခုလည်းဒီလိုပဲခုအပြားကဥဆောင်နေတယ်အနီးကနောက်ကလိုက်နေတချို့အရင်တိုက်ဖြစ်တဲ့နေရာတွေမှာတော့အနီးကဥဆောင်နေတယ်ပေါ့နော်ဆိုတော့ဖြစ်စေချင်တဲ့ဆန္ဒကတော့ကျွန်တော်တို့ဗမာနယ်ဝါတွေကကျွန်တော်အနေနဲ့ပေါ့နော်ဗမာနယ်ဝါအကုန်လုံးလို့မပြောကျွန်တော်အနေနဲ့ဖြစ်စေချင်တာကတော့ကျွန်တော်တို့လူချင်းတဲ့9ဘောပဲဆူတောင်းနေရတယ
်ဒီမိုကရက်ဒါမှမဟုတ် Republican ပါတီနှစ်ခုလုံးကိုအချိန်မရွေးအပြောင်းအလဲအနိုင်ရနိုင်ခြေရှိနေတဲ့ Swing State Pennsylvania ပြည်နယ်မှာနေထိုင်တဲ့အသေးစားလုပ်ငန်းရှင်မက်ခိုင်ငွေနှင်းစော်ကတော့စာရိုက်ကနေကြိုတင်မဲပေးခဲ့ပြီးပါပြီတမနာလောင်းနှစ်ဦးမဲအနိုင်ရရေးအကျိတ်နဲ့ဖြစ်နေတဲ့သူတို့ပြည်နယ်မှာတမနာလောင်းနှစ်ဦးမဲအနိုင်ရရေးတမနာလောင်းနှစ်ဦးမဲအနိုင်ရရေးအကျိတ်နဲ့ဖြစ်နေတဲ့သူတို့ပြည်နယ်နောက်ဆုံးအခြေအနေကိုလည်းသူတို့ပြည်နယ်နောက်ဆုံးအခြေအနေကိုအခုလို VOA ကိုပြောပြပါဗျာ
Pennsylvania ပြည်နယ်ကအမှားသိတဲ့အတိုင်းပဲဒီ US က 50 states in the swing state ဖြစ်နေသတ်မှတ်ထားတာပေါ့เนาะ swing state ဆိုတော့အပြာလည်းဖြစ်နိုင်တယ်အနီလည်းဖြစ်နိုင်တယ်ပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကအနီဖြစ်သွားတာပေါ့เนาะ republican နိုင်သွားတာပေါ့ဒါပေမဲ့ဒီတစ်ခေါက်ပြန်ပြီးတော့လည်းအပြာဖြစ်သွားနိုင်တယ်ပေါ့เนาะ swing state ဆိုတော့အဲ့တော့ဒီလို state မျိုးမှာကိုကမဲပေးရတယ်ဆိုတော့ဟိုကိုယ့်ရဲ့မဲတပြားဟိုအဖိုးတန်တယ်လို့လည်းပို့ပြီးတော့ကိုခံစားမိပါတယ်ကိုပေးပေးမပေးပေးဘာထူးမှလဲဆိုတော့စိတ်နဲ့ရှိတယ်တငယ်ချင်းတွေလည်းရှိတာပေါ့ဒါပေမဲ့ခါကတော့ကိုယ့်ရဲ့ဤသူတယောက်အနေနဲ့လုံးဝမဲ့တာဝန်အနေနဲ့မဲပေးခဲ့ပါတယ
်အဲ့တော့အခုချိန်ထိအကျိတ်နဲ့တမလားနှစ်ယောက်ကိုအကျိတ်နဲ့ရှင်ပြိုင်နေရတဲ့အနေထားဘာကြောင့်ဖြစ်နေတာလဲရှင်
ဟိုအရင်ဆုံးမှရဟိုလက်ရှိသမရဟိုလက်ရှိသမရကတော့အများတန်းပုံပြီးတော့ popular ဖြစ်တာပေါ့နော် American သမရတွေရဲ့ရာဇဝင်ကိုကြည့်လိုက်မယ်ဆိုလို့ရှိရင်ဘယ်ချိန်မဲသမရရွေးကောက်ပွဲလုပ်လို့လက်ရှိ sitting president ကတော့ပုံပြီးတော့ popular ဖြစ်တာပေါ့အဲ့တော့ Joe Biden ဘာကြောင့်ပုံပြီးတော့မဲမတားနေလဲ Pennsylvania မှာမတားနေလဲဆိုတော့ Trump ကို support လုပ်တဲ့သူ base ကလည်း strong ဖြစ်တာပေါ့မှားအော်သူကိုင်းပြပုံသဘောမကျတဲ့ဟာတွေအများကြီးရှိတယ်ဒါပေမဲ့တစ်ဖက်မှာလည်း Joe Biden တက်လာလို့ရှိရင် tax ကပိုပြီး increase ဖြစ်မယ်ဆိုပြီးတော့ထင်တဲ့လူတွေလည်းအများကြီးရှိတာပေါ့နော်ဒါသူ့ရဲ့ policy မှာလည်း तू อ่ะအဲ့တိုင်းကိုပုံပုံလင်းလင်းကိုပြောထားတာ哦အခွန်တိုးပြီးကောက်ရမယ်အဲ့ဒါမှ तू အခွန်တိုးပြီးကောက်တော့မှတခြားဒီလိုအပ်တဲ့နေရာတွေမှာပို့ပြီးတော့ဟိုအစိုးရဖဏငွေဖြစ်သုံးစွဲနိုင်မယ်ဆိုတဲ့ဟာမျိုးကို तू ကလည်းချပြထားတော့အခု covid ဖြစ်လိုက်တဲ့အခါမှာခိုင်လို့လိုမျိုးလုံငန်းငယ်လေးတွေပိုင်နေသူတွေနောက်တစ်ခုကလက်လုံလက်စားတွေအရန်ကိုထိခိုက်ရပါတယ်အဲ့လိုအခြေအနေမျိုးမှာကိုယ့်ရဲ့အခွင့်အရေးကိုထပ်ပြီးတော့တိုးကောက်မဲ့ nobody wants to pay more taxes that's my opinion so အဲ့ဟာအရန်အရေးကြီးရလို့ထင်ပါတယ
်အရင်သမ္မတရွေးကောက်ပွဲတုန်းကသမ္မတ Trump အနိုင်ရခဲ့တဲ့ Florida ပြည်နယ်ဟာအခုဆိုရင်သမရထရန့်အတွက်မျှော်လင့်ချက်တွေရှိနေစေဖြစ်ပါတယ်။အဲ့ဒီမှာနေထိုင်တဲ့မြန်မာနယ်ပွားအဆိုတော်မေမြတ်နိုးခင်ကတော့သမရလောင်းနှစ်ဦးလုံးကိုမကြိုက်တဲ့အတွက်မဲပေးမှာမဟုတ်ဘူးလို့ VOA ကခုလိုပြောပါတယ်
။ဒီထရန့်ကိုကြတော့သူကနည်းနည်းသူ့ရဲ့ပြောပုံဆိုပုံတွေကတခါတည်းကြားလို့ရှိရင်နည်းနည်း over ဖြစ်တယ်။နည်းနည်းရိုင်းတယ်လို့ခံစားရတယ်။အာဒါပေမဲ့သူ့ရဲ့ကောင်းတဲ့တစ်ချက်ကကြတော့သူကလုံရဲကြိုင်ရဲ့ပေါ့နော်။ဒါပေမဲ့သူ့အကြိုက်ကြီးလားဆိုတော့မကြိုက်ဘူးအမှားရဲ့ဒါအမှန်တိုင်းပြောပြတာ။ဒီကတည်းကဘိုင်ဒန်ကတော့အာကြိုက်တယ်ဒါပေမဲ့ तू ကအရန် soft ဖြစ်တယ်ပြီးတော့ तू ကတိတ်ပြီးအသက်လည်းကြီးနေပြီအာဆိုတော့တိတ်ပြီးတော့ကျမကြီးလည်းမကောင်းလို့ကြားတယ်ဆိုတော့ညီမက तू personal ရပါတော့သူ့ရဲ့အသက်အရွယ်ရောပါလေကြားညီမမကြိုက်ပြန်အဲအကြောင်းလို့ညီမကဒီနေ့တော့ဘူးမှမပေးပါဘူးမာရယ်
အဲ့တော့တကယ်လို့သမ္မတအခုသူတို့ရဲ့ policy တွေသူတို့မူဝါဒတွေဒီနေ့ပတ်သက်ပြီးတော့အခုတကယ်လို့ရွေးကောက်ပွဲပြီးလို့ပဲသူပဲတက်လာတက်လာညီမကတော့ဟိုဒီတိုင်းကိုလက်ခံမယ်ဆိုတဲ့သဘောလား
အာညီမအမြင်အရပေါ့နော်အမြင်အရပြောမယ်ဆိုရင် tax တက်တာတော့ညီမလည်းမကြိုက်ဘူးเนาะဘာလို့ဒီ baby ဒီမကြိုက်မှာမဟုတ်ပါဘူး tax တက်တာတော့ तू ကကြောနေတာတော့ middle class ကိုတက်မယ်လို့ဘယ်လိုလဲကြည့်ရင် better ပဲကြည့်ကြည့် high ပဲဖြစ်ဖြစ်ပေါ့နော် tax တက်တယ်ဆိုတာတိတ်တော့မကောင်းဘူးပေါ့ဒါပေမဲ့တခုရှိတာကညီမတို့တွေကဒီမှာအကုန်လုံးကဒီ covid 19ကြောင့်ပေါ့နော်အကုန်လုံးပြည်သူတွေကိုတလန်တရောက်ကို1,100လေးပေးတာတော့ပါဆိုတော့သူတို့လည်း budget ကလည်းလေကောင်းနေသွားလိမ့်မယ်ပေါ့နော်အဲ့အဲ့အကြောင်းမလို့များတက်တာလားပေါ့အထက်ကကျတော့လုံရဲကရဲရဲစိတ်ကိုညီမကြိုက်တယ်အာသူဟိုစီးပွားရေးကချိုင်းနာနဲ့ပတ်သက်တဲ့ဟာတွေကိုလည်းညီမကပြောရရင်ဟို 80% ညီမကြိုက်တယ်သူလောက်တာတွေကိုအာဒါပေမဲ့သူကလည်းနည်းနည်းရိုင်းနေတဲ့ညီမကြိုက်ဘူးဒါပေမဲ့ anyway ဘသူပဲတက်တဲ့ညီမတို့တွေကဟိုအများရွေးတဲ့လူဖြစ်တဲ့အတွက်ကြောင့်မလို့လက်ခံရမှာပဲလေနော်မင်းနစ်ကတော့ညီမတို့ဘသူပဲတက်တဲ့ Trump နဲ့တက်တဲ့ Biden နဲ့တက်တဲ့လက်ခံရမှာပဲအမကြီး
တနင်္ဂနွေနေ့ကထုတ်ပြန်တဲ့ကြိုတင်မဲရလက်တွေအရဒီမိုကရက်သမ္မတလောင်း Joe Biden က400ခိုင်နှုန်းကနေ1000ခိုင်နှုန်းအတွင်းဘယ်နေရာမှာမဆိုတိတိတသားရှေ့ကဥဆောင်နေကြောင်း American သတင်းဌာနတွေမှာဖော်ပြခဲ့ကြပါတယ်ဒါပေမဲ့လည်းသမ္မတ Trump ဘက်ကလည်းအဓိကပြည်နယ်တွေမှာအသာစီးရနေတဲ့အနေအထားတွေရှိနေပါတယ်။ Florida မှာသမ္မတ Trump ပဲနိုင်ရခဲ့ရင်တော့ Joe Biden အတွက် Pennsylvania, Michigan နဲ့ Wisconsin ပြည်နယ်တွေကိုအဓိကထားရတော့မှာဖြစ်တယ်လို့ American သတင်းဌာနတွေကသုံးသပ်နေကြပါတယ်ရှင
်။2020သမရရွေးကောက်ပွဲမှာတော့စပိန်စကားပြောကြတဲ့ Hispanics တွေဟာမဲပေးကြမဲ့လူနည်းစုဝင်တွေကအကြီးဆုံးအုပ်စုတစ်စုဖြစ်လာမယ်လို့ခန့်မှန်းရတဲ့အကြောင်း Pew Research Center ကပြောပါတယ် မဲပေးဖို့ရက်ပိုင်းလောက်တွင် NBC Wall Street Journal ရဲ့စစ်တမ်းတွေအရ Hispanic မဲဆန္ဒရှင်တွေကြားမှာဒုသမ္မတလောင်ဂျိုးဘိုင်ဒန်ကလက်ရှိသမ္မတ Donald Trump ကိုနှချိုးတချိုးနဲ့အသာစီးရနေတဲ့အကြောင်း VOA သတင်းတောက် Caroline Presutti ရဲ့သတင်းပေးပို့ချက်ကိုပြောပြပေးပါမယ်ရှင်ကျွန်မခွာညိုပါဖလော်ရီဒါမှာတော့အပတ်စဉ်ဆိုသလိုပဲကိုပိုင်တင်မော်ရီမော်တော်ယာဉ်တွေဟာသမ္မတထရမ့်ကိုထောက်ခံတဲ့အလံတွေနဲ့စုဝေးလေးရှိပါတယ်။အမေရိကမှာစပိန်စကားပြောကြသူ Hispanic တန်း60ထဲမှာမဲပေးခွင့်ရှိသူကတန်း30ဝန်းကျင်ရှိပါတယ်။အခုလာမယ့်ရွေးကောက်ပွဲမှာတော့လူနည်းစုတွေထဲ Hispanic တွေကအကြီးဆုံးမဲဆန္ဒရှင်အုပ်စုဖြစ်လာနိုင်ပါတယ်။သူတို့ဟာ1980ပြည့်လွန်နှစ်တွေကလေးကဒီမိုကရက်ဘက်ကိုရိမ့်ပေမဲ့အကုန်လုံးတော့လည်းမဟုတ်ပါဘူး။ဖလော်ရီဒါပြည်နယ်မှာတော့ကျူဘန်တွေဟာအကြီးဆုံး Hispanic အုပ်စုဖြစ်ပါတယ်။သူတို့ဟာ George Rodriguez လိုမျိုး Republican တွေကိုမဲပေးကြပါတယ
်။ Trump ကိုပဲမဲပေးမှာပါ။ကျွန်တော်တို့တိုင်းပြည်မှာတော့ Socialist တွေဝင်လာတော့ Greek တွေပြေးလိုက်ကြတာအများကြီး။အာဏာလဲရရောတကယ်တမ်းဘာဖြစ်လာလဲ။သူတို့မျက်နှာဖုံးတွေကွာကြတာတိရချင်းကြတော့တိတ်နောက်ကျနေပြီ။အခုဒီတိုင်းမိမှာလည်းအလားတူမြင်နေရပါတယ
်။ကျူဘန်လူကြီးပိုင်းကတော့ Trump ကဂျိုးဘိုင်ဒန်ကို Socialist ဆိုတဲ့တဆိတ်ကပ်ပေးလိုက်တာလို့ပြောကြပါတယ်။ဒီပြောတွေကိုဂျိုးဘိုင်ဒန်ဟာသူ့ရဲ့မဲဆွယ်ပွဲတွေမှာခုခံဖြစ်ရှင်းနေရပါတယ်။ပီလီတိုဘာကဂျိုးဘိုင်ဒန်ကိုထောက်ခံတဲ့သူပ
ါ
။ဂျိုးဘိုင်ဒန်က Socialist လည်းမဟုတ် Communist လည်းမဟုတ်ပါဘူး။သမ္မတ Trump ကမှတကယ်ကိုအာဏာရှင်ဆန်တဲ့သူပါ။ကျူဘားမှာဒီလိုလူစားမျိုးအုပ်ချုပ်လို့ကျူဘားကနေထွက်ပြေးလာတာမဟုတ်ဘူးလားရှင့်။
ဖလော်ရီဒါပြည်နယ်ကဒီမိုကရက်ထောက်ခံသူ Hispanic တွေကလည်းသမ္မတ Trump ကိုပြောင်ပြောင်တင်းတင်းဆန့်ကျင်ကြပြီးသူသမ္မတဖြစ်လာပြီဆိုကြတဲ့ကိုကပြုတ်စေချင်ခဲ့တာလို့ပြောသူကပြောကြပါတယ်။ Spain လူမျိုး Alvaro Cairo ကလည်းမဲပေးခွင့်ရဖို့နိုင်ငံသားစောစောလျှောက်တဲ့အကြောင်းအခုလိုပြောပါတယ
်။ Because I think that we need to kick out to the current president.
ပွင့်ပွင့်လင်းလင်းပြောရရင်ဒီလက်ရှိသမ္မတကိုဖျောက်ချဖို့လိုတယ်လို့ထင်ပါတယ်။
တန်နက်စီကပန်တက်ကိုစတာဖရာเจ้าမှာတော့တမတထရန့်ပြန်ပြီးတော့အရွေးခံရရေးဆူတောင်းပွဲတွေအင်္ဂါနေ့တိုင်းမှာရှိပါတယ်။ဒီလိုဆူတောင်းပေးတဲ့သူတွေထဲဟွန်ဒူရက်ကပြောင်းလာပြီးအခုပထမဦးဆုံးရွေးကောက်ပွဲနဲ့ဂျုံရမယ်။အန်ကယ်ဆန်ဒိုဗယ်လည်းပါဝင်တာပါ။တက်ဆက်မှာတော့မက္ကဆီကိုနဲ့နယ်စပ်မှာလူငယ်လက်တီနိုဦးရေတိုးလာပေမဲ့အလီဆာဒဲလ်လိုမဲမပေးလို့သူတွေလည်းရှိပါလေ
။ I've had people my age even tell me that oh my god does it matter?
ကျမရဲ့မဲကအရေးမပါဘူးလို့ကျမနဲ့အရွယ်သူတွေကပြောကြပါတယ်။ဒါပေမဲ့ကျမကဒီလူကိုတမရဖြစ်စေချင်ပါတယ်။ဒါပေမဲ့လည်းမဲတော့သွားပေးမှာမဟုတ်ပါဘူး
။အဲ့ဒါကဂျိုးဘိုင်ဒန်အတွက်အဓိကပြဿနာဖြစ်တဲ့အကြောင်းတက်ဆက်တက်ကတူပါမောက်ခဂျင်ဟန်ဆန်ကပြောပါတယ
်။ Cohort the 18 to 24 even 18 to 29 year olds
ဆက်ရှင်နှစ်ကနေ24 29နှစ်အထိလူငယ်အုပ်စုတွေထဲမှာမဲပေးသူဦးရေကအရန်နေပါတယ်။လက်တင်နယ်အမေရိကန်တွေစီကဒီမိုကရက်တွေရတဲ့မဲကရွေးကောက်ပွဲရလက်အပေါ်တိုက်ရိုက်ကြီးတော့တက်ရောက်မှာမဟုတ်ပါဘူး
။2020သမ္မတရွေးကောက်ပွဲကာလမှာ Hispanic တွေဟာလူနည်းစုတွေထဲမှာအကြီးဆုံးအုပ်စုဖြစ်လာတဲ့ဆိုပေမဲ့သူတို့အနေနဲ့ကိုယ်တိုင်ကိုကြပါဝင်မဲပေးကြမှာသာရွေးကောက်ပွဲရလက်မှာအရေးပါတဲ့ပြည်နယ်တွေရဲ့အဖြစ်တည်တည်တာတာကွဲပြားလာမှာဖြစ်ပါတယ်ရှင်။
အမျိုးသားရေးချုပ်ရှားဟောပြောတဲ့တန်ကဥပ္ပိရသူတနှစ်ကျော်အဖမ်းမခံပဲနေခဲ့ရကနေအခုရွေးကောက်ပွဲမတိုင်ခင်လေးမှာကပ်ပြီးအဖမ်းခံလိုက်တာကဘာကြောင့်လဲဘလို့သက်ရောက်မှုရှိနေတာကို NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရနောက်တက်ကြွခဲ့သူတန်ကတပါးနဲ့သုံးသက်သူဒူးကိုမေးထားပါတယ် NLD ပြောခွင့်ရဒေါက်တာမျိုးညွန့်ကိုဘာကြောင့်လဲလို့မေးရမှာနောက်အမျိုးသားရေးတက်ကြွသူဟိန်းဝေရန်လဲထိုင်းနယ်စပ်မှာအဖမ်းခံချိန်နဲ့တိုက်ဆိုင်တယ်ဆိုပြီးအခုလိုရှင်းပြပါတယ
်။နည်းနည်းထူးဆန်းတဲ့သဘောရှိတာပေါ့လေ။ဟိုအရှင်းဝေကြံဆိုတာကလည်းဒီရက်ထဲမှာပဲတိုက်ဆိုင်ဆိုင်ကိုပြန်ပြီးအဖမ်းခံရတယ်လေ။ကျွန်တော်တို့ပြီးတဲ့အချက်လက်တွေကအနေနဲ့ပဲရှိပါတယ်။အဲ့တော့ကျွန်တော်တို့ဒီအတွက်တော့ကျွန်တော်တို့ထွေထူးမှတ်ချက်မပေးလို့တော့ပါ။
ဒါအပြင်2009ခုနှစ်ရှေးဝါရောင်တန်ကားတော်တော်လန်ရေးမှာတက်ကြွစွာပါဝင်ခဲ့တဲ့ဦးတော်ပိတအလင်္ကာခြေကလည်းအလားတူအခုအချိန်ကြီးထူကြပုံကို
ဒီနိုင်ငံကြီးအချင်းချင်းကိုတောက်ကြည့်ပြီးတော့ဥရသူကတနည်းအားမှာနေခဲ့တာပေါ့အခုအချင်းချင်းကလည်းလက်ရှိဟိုရာလက်ပြီးတော့အာဏာရမယ့်အခြေအနေဖြစ်နေတယ်ပေါ့ပြီးတော့ဒီရိုးတိုင်းလောကထဲမှာစင်ပေါင်းများစွာဆင်းလက်လုဆောင်ခဲ့တဲ့ဂါလီချင်းဝူရန်သူ့ရဲ့ဒီဖော်ထုတ်မှုတွေကလည်းအရေးပါမယ
်ကြတော့မနေ့2019ခုနှစ်နှစ်စန်းပိုင်းမှာအစိုးရဘောအကြီးညိုပြက်စီတဲ့ပြောဆိုဝေဖန်မှုတွေကြောင့်
နှစ်လေပိုင်းမှာတရားစွဲဝရမ်းထုတ်ခံထားခဲ့ရတဲ့ဥဝီရသူအနေနဲ့အခုလိုကိုရိုင်းအဖမ်းခံလာခဲ့ရတဲ့အကြောင်းရင်းနဲ့သက်ရောက်မှုကိုမြန်မာနိုင်ငံအကြောင်းနက်နက်ရှန်ရှန်လေးလာသုံးသပ်သူသင်ဘောဟာမဂဇင်းအယ်ဒီတာဟောင်းဒေါက်တာတင်မောင်တန်းကိုမေးရမှာ
ဥဝီရသူကသူ့ရဲ့ပရိသတ်တွေကိုလှုပ်လှုပ်ရှားရှားပြာဖြစ်စေချင်တာမသိဘူး။အခုကတော့မဲပေးတဲ့အခါမှာNLD နဲ့ပြိုင်ပွဲပါတီဖွဲ့စည်းကိုမဲပေးဖို့ရည်ရတာလည်းပါနိုင်တယ်။နောက်တစ်ခုကအဲ့ဒီလိုနာပြည်ဖန်ခံနေလူဝင်သွားတယ်ဆိုတော့ပြချင်းအဖြစ်ဒီလှုပ်ရှားမှုတစ်ခုကိုများသူမျောလင့်သလားပေါ့။မဲပေးဖို့ပုံမှာတော့တည်ရောက်မှုမရှိနိုင်ဘူး။အဒီကီယုံနေကိုဖန်တီးတဲ့ရွေးကောက်ပွဲကိုဖျက်ဖို့ကြိုးစားတဲ့ဟာတွေကတော့ဒီမျိုးမျိုးနဲ့လှုပ်လာဖို့ရှိကောင်းရှိနိုင်တယ်လို့ကျွန်တော်ထင်တယ
်။အဲဒီတော့အခုလိုဒီဘာသာရေးလှုပ်ရှားမှုအထိဖြစ်လာမှစိုးရိမ်ရလားလို့မေးရမှာဦးသောပိတာက
သူတို့ပြောနေကြဒီဘာသာတာနာဆိုတာကသူတို့ဘယ်ကောင်းလာရေးအတွက်ဝါလိုင်းမိုင်းလိုက်ရတာဖြစ်တယ်ဆိုတာလူတွေကသိခဲ့ပြီးသားပေါ့အဲဒါကြောင့်မလို့အဲ့ပေါ်မှာဘာမှဖြစ်ပြရလဲတောင်းမရှိဘူးဒီလူတွေအဲ့ဒီပိတာတဲ့ဒီဘောဘောပိတာကိုအောင်ဆိုင်ပါလို့ပြောချင်တယ်ပေါ့နော်သူကြီးလေးကသူတို့လူလောက်ပါလိမ့်မယ
်ဒါပေမဲ့လက်တွေ့အရအခုလိုအရေးယူတားဆီးမှုတွေလို့ဖို့တက်ကိုပြောရေးအစိုးရမှာခက်ခဲရှိတယ်လို့ဒေါက်တာတင်မောင်တန်းကထောက်ပြပါတယ်
။ဒါစီးတဲ့အခါမှာလည်းเนาะအထူးသဖြင့်အဲ့ဒီလိုပုံရှားမှုတွေကိုလုံမလားလို့စုံစမ်းဖော်ထုတ်အရေးယူတာတွေလုပ်ဖို့လည်းလိုတယ်။ဒါပေမဲ့အဲ့ဒီနေရာမှာကျွန်တော်တို့အားနည်းချက်တွေခြိကောင်းရှိနိုင်တယ်။ဘာကြောင့်လဲဆိုတော့ပြည်ရေးဝန်ကြီးဌာနကလက်နက်ကိုင်တပ်ဖွဲ့တွေအထူးသဖြင့်ရဲပေါ့နော်။နောက်ထောက်လှမ်းရေးSP လို့စုံစမ်းထောက်လှမ်းနေတာတွေကိုခြင်ထားပြီးအဲ့ဒါကစစ်တပ်နဲ့တိုက်ရိုက်ပတ်သက်နေတယ်။အဲ့တော့ရေဘူးကအားဖြင့်တက်မလို့ကလည်းဒီအမျိုးဘာသာတာဌာနလူမျိုးရေးကိစ္စကိုလက်ရစွန်းဆန်ဆန်တင်ပြီးပြောတဲ့ပုံကိုယ်တွေလည်းတက်ပြော်တယ်မှာရှိနေတဲ့အခါကျတော့တချို့ကိစ္စတွေအမှုတွေဆိုလို့ရှိရင်ကျွန်တော်တို့မဖော်ထုတ်နိုင
်ဘူး။ဒါကြောင့်နိုင်ငံရေးရအစိုးရအနေနဲ့ဘယ်လိုပြင်ဆင်သင့်တာကိုဒေါက်တာတင်မောင်တန်းကပဲ
နိုင်ငံရေးရမိမိတာဌာနရေးဆောင်ရွက်ခဲ့တာဒါတွေပြောပြဖို့လိုမယ်လို့ကျင်းနေအထူးသဖြင့်တော့ဥရတူရဲ့လှုပ်ရှားမှုကိုမတူချောင်းပြဖို့အတွက်ဘာသာပေါင်းစုံအဖွဲ့ကြီးကဘာသာရေးကိုခုတုံးမလုပ်ဖို့ပြောလာကြရင်ဒါပုံပြီးကောင်းမယ်ထင်တယ်။
အဲ့ဒီတော့ပြည်သူတွေကရောအခုလိုရေးကြည့်ချိန်မှာဘလို့ပြင်ဆင်ထားတင်ပါလဲလို့မေးရမှာဒေါက်တာတင်မောင်တန်းက
လူလူကိုနိုင်ကအဲ့ဒီလုံချုံရေးဆိုင်ရာတတိအသည့်ကောင်းကောင်းမြင့်မြင့်မားမားရှေ့ပြီးတော့အထူးသဖြင့်အခုလိုလူမှုမီဒီယာအချိန်နေမှာဘလို့ကဘယ်တားဆီးနိုင်မလဲဆိုတော့ဖန်တီးတာလုပ်ဖို့လိုမယ်လို့ထင်တယ်။အထူးဖြင့်ထူးခုလိုရွေးကောက်ပွဲကာလမှာမန္တလေးမှာဖွဲ့စည်းခဲ့ကြတဲ့ဘာသာရေးအထူးကြုံဖြစ်ဖို့လှုံ့ဆော်ချက်တွေကာကွယ်တားဆီးတဲ့အဖွဲ့တွေမန္တလေးမှာကျွန်တော်ကောင်းကောင်းမွန်မွန်ဖွဲ့ပြီးတော့လှုပ်ရှားခဲ့တဲ့အတွေ့အကြုံတွေရှိတယ်။တန်ခါတော်တွေကိုနိုင်ကိုကသတင်းကိုစပြီးတော့အတက်လုတ်တယ်ဟာတုံးခေါက်တယ်ပေါ့ဗျာဒီမိကိုမမြင်ရသေးဘူးမိကိုတွေ့တာနဲ့ကိုတုံးခေါက်ကြဖို့တန်ခါတွေကလည်းလိုပါတယ
်တကယ်တော့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာအရေးပါတဲ့ဒုတိယတစ်ခေါက်ရွေးကောက်ပွဲမှာဒီမိုကရေစီလှုပ်ရှားမှုကလာတဲ့လက်ရှိအစိုးရပါတီနဲ့အရင်တက်မတော်အုပ်ချုပ်မှုကလာခဲ့တဲ့အရင်အစိုးရပါတီကြားအနိုင်ရှုံးပြိုင်ဆိုင်မှုပြင်းထန်လာနေချိန်မှာအခုလိုဖန်ခံမှုဖြစ်လာခဲ့တာပါခင်ဗျာကျွန်တော်ဝင်းမြန်ပါ
ကာယောဂါနဲ့စင်ပေးတိုင်တိတ်နေတဲ့ရခိုင်ပြည်နယ်မှာဆစ်ဆောင်ဒုက္ခသည်တွေစားနေရခါပြက်လက်မှုတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းပြောပြပါမယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်မြောက်ပိုင်းမြေပုံမြို့နယ်မှာရှိတဲ့ဆေးချောင်စခန်းတချို့မှာပြီးခဲ့တဲ့အောက်တိုဘာလအလယ်လောက်ကစဆနှစ်ရက်ခါပြက်လက်နေတဲ့အတွက်အခက်အခဲကြုံနေရတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ်။မြေပုံမြို့နယ်ကဒုက္ခသည်100ကျော်လောက်ရှိတဲ့ကန်ကြီးဆေးချောင်စခန်းမှာဆိုရင်လေဆနှစ်ရက်ခါအကူအညီမရတော့တာတရိန်နှစ်ပတ်ကျော်လောက်ရှိပြီလို့စခန်းတာဝန်ခံကိုရွှေစိုးကပြောပါတယ
်။လုံးဝမပြောဘူးကောလက်ကကွာတက်နောက်လောက်ရှိပြီကောလာဝဲလာလာဝဲလောက်ရှိတယ်။ဘောကတော့ကျွန်တော်နည်းနည်းကဆက်ကြည့်နေတုံ့တွေ့ရတယ်ကို
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နေ့ကစအဲရခိုင်လက်နက်ကင်ဖွင့်တဲ့တပ်မတော်ကြောင့်တိုက်ပွဲတွေကြောင့်ဒေသခံတွေနေရာဆုံးခါထွက်ပြစ်နေရတာအခုဆိုရင်တင်းတင်းရှိရှိနေပါပြီ။ဒီထက်ကဒုက္ခသည်များစုကဆိုရင်လည်းကန်ကြီးစစ်ချောင်းစခန်းပါဝင်ကိုတူကိုထယာယီတိစောက်ထားတဲ့စခန်းတွေမှာနေထိုင်ကြရတာပါ။မြန်မာနိုင်ငံမှာကိုဘက်ကရောဂါတကြောပြန်ကူးစက်မှုတွေစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာလက်နက်ကင်မင်းပခတ်တွေလည်းဆက်လက်ဖြစ်ပေါ်နေတာကြောင့်စစ်ချောင်းဒုက္ခသည်တွေကိုညီလိုအပ်ချက်တွေပုံများလာတယ်လို့လည်းမြေပုံမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်။
ဒါကြောင့်စကမ်းတချို့ကရွေးချယ်မလို့မလောက်မှုကြီးကြုံနေရတယ်။အပြင်ထွက်ချဖို့ကလည်းအစ်ကိုရီနဲ့ရှိရတဲ့ချစ်နေရာတွေမှာမိုင်းထောင်ထားတာတွေရှိတယ်၊ကိုယ်နေရာကိုယ်တို့ကလည်းမပြောင်းနိုင်ရဘူး။အဲလိုအခြေအနေတွေရတဲ့ကြောင့်တရုတ်ကြီးရခိုင်ပြည်နယ်မှာရှိတဲ့စစ်ကြီးရှောင်းတွေကများလာတဲ့လောက်ဒုက္ခထောက်ပံ့မှုတွေကအစိုးရဖက်ကရောနိုင်ငံကဖက်ကရောအားနည်းနေတဲ့အခါမှာဒီအရက်ပြည့်အစိုးရကလည်းဒီမှုပြတ်တော့လာတယ်။ဒါကြောင့်ရခိုင်ပြည်နယ်လို့ ကျွန်တော်တို့လည်းပါဝင်ပေါ့နော်။ဒါတာဝန်ရှိကြတယ်ကသူတို့ကလည်းချက်ပြလာတယ်။အဲဒီ COVID-19 ရောက်ပြီးလည်းအရင်ထပ်ပြီးတော့ရှာဖွေစားတောက်ခွင့်လည်းအနေရမရတဲ့အခြေအနေမျိုးဖြစ်ပါတယ်။
အစိုးရဘက်ကလည်းရခိုင်ပြည်နယ်မှာရှိတဲ့စစ်ချုပ်တွေနဲ့ပတ်သက်ပြီးပုံမှန်ထောက်ပံ့မှုတွေလုပ်နေပေမဲ့အခက်အခဲတွေရှိနေတယ်လို့လည်းရခိုင်ပြည်နယ်သဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနဦးစီးရာရှိဦးရေးမင်းဦးကပြောပါတယ်
။ကျွန်တော်လည်းကြားရဒီမြေပုံဘက်မှာလည်းအဲ့လိုပဲစိတ်ခါတွေတက်လက်နေတယ်။ဆိုင်ရိတ်ခါတွေကျွန်တော်တို့ကအဓိကထောက်ပံ့နေတဲ့စခန်းကြီးကဒီခရိုင်အလုံးမှာတခုဖြစ်နေတဲ့ဆက်ပြီးကြောင်စခန်းကြီးမှာရှိတဲ့လူကြီးလိုက်ပေးတဲ့နှုံးပေါ့။အဲ့ဒီကအတွက်ထောက်ပံ့ပေးနေတာပေါ့။ပုံမှန်တော့ထောက်ပံ့ပေးနေတာနဲ့ဒါပေမဲ့လမ်းမဆက်သွေးရေးမပေါင်းတော့သွားလို့မရတဲ့နေရာကြီးလည်းရှိနေတယ်။နောက်ပြီးတော့အခုကိုကမိုးရသည်မိုးရသည်လည်းကုန်တော့မယ်စကန်တန်လို့လေ။ကိုကအဆက်ကူမကူကာလာမှာဆိုအဆက်ခဲကြီးရှိ။ဆက်ခဲကြီးဆန်းအဆက်ပေါ်တဲ့ကာလာနဲ့ဆန်းအောင်တဲ့ကာလာကြားမှာဆိုတော့အဆက်ခဲကြီးရှိနေကြတယ်။အဲ့ဒီပုံမှာလည်းကျွန်တော်တို့တက်နေသလောက်တော့ကောင်းအောင်ကျူးစားပြီးတော့ဆောင်ရွက်ပြ
ေးရခိုင်တင်တယ်မှာလက်နက်ကင်မနီပခတ်တဲ့ကြောင်းလူသားချင်းစာနာမှုဆိုင်ရာကြားတွေးတွေကြုံရမှာကိုဆိုရင်ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီပေးရဖွဲ့စည်းကလည်းပြောဆိုထားတာပါမြန်မာနိုင်ငံရှေ့ဆိုင်တန်တမန်တွေကလည်းကာယောဂါနဲ့ကြုံနေရရှိမှာလက်နက်ကင်မနီပခတ်တွေရပ်ဆိုင်ထားဖို့ကုလသမဂ္ဂတွင်းမှုရှုပ်ရဲ့တိုက်တွန်းချက်ကိုလိုက်နာဖို့လည်းတိုက်တွန်းထားပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတင်ပြပို့ထားပါတယ်
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနက်6:00ကနေ9:00အထိနဲ့ည9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00ကနေ9:00ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒူဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။သောရရှင်များရှင်ကျွန်မတင်ကြီးထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပေးပါမယ်။အမေရိကန်စိုးရရဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဌာနကြီးတွေကပုဂ္ဂလိကရှေ့ဆောင်ရင်းနှီးမြှုပ်နှံမှုတွေကနေတဆင့်အာဖရိကရဲ့စီးပွားရေးနယ်ပယ်မှာဒေါ်လာတန်ပေါင်းတောင်းနေချီပြီးထည့်ဝင်ပေးနေပါတယ်။ဒါဆိုရင်အရင်ကဖွံ့ဖြိုးရေးအထောက်အကူပုံစံကနေတည်တည်သာသာကြီးကွဲလွဲလာတာဖြစ်ပါတယ်။ဒီစီဇန်တွေကနေအပြောင်းလဲဖော်ဆောင်နိုင်မလားဆိုတာကို Johannesburg မြို့ကနေ VOA သတင်းတောက် Anita Powell သတင်းပေးပို့ထားပါတယ်။နားဆင်ကြရအောင်ပါရှင်။အာဖရိကအတွက်အမေရိကန်ရဲ့ပိုင်းဖြတ်ချက်ကဘလောက်ကြီးမားပါသလဲ2018ခုနှစ်မှာစတင်ခဲ့တဲ့ Prosper Africa Initiative ရဲ့လုပ်ငန်းဖော်ဆောင်မှုဆိုင်ရာအကြီးအကဲ Victoria Whitney ကတော့တွက်ကြည့်ကြရအောင်လို့ပြောပါတယ်အမေရိကန်အစိုးရဌာန18ခုပူးပေါင်းပါဝင်အလုပ်လုပ်နေတဲ့ Prosper Africa Initiative ကနေအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေကိုအဓိကထားတဲ့သဘောတူညီချက်တွေနဲ့အာဖရိကနိုင်ငံ30ကျော်မှာဒေါ်လာ22ဘီလီယံကျော်တန်ဖိုးရှိတဲ့သဘောတူညီချက်တွေဆောင်ရွက်ခဲ့တယ်လို့သူမကပြောပါတယ်။အာဖရိကစူးဦးတီထွင်မှုအပိုင်းမှာမတည်ပေးဖို့အမေရိကန်ပုဂ္ဂလိကယင်းနှမြုံနှံမှုတွေကိုဆွဲဆောင်ဖို့ရည်ရွယ်ပြီးအောက်တိုဘာလနောက်ဆုံးပတ်ထဲမှာပဲစီမံချက်အသစ်တွေကိုဗစ်တိုးရီးယားဝစ်နီချိန်ညာခဲ့ပါတယ်။
This new continent-wide program is going to provide a really wide range of services. Think business consulting and transaction facilitation.
Africa Data One Season တက်မှာတော့ Prosper Africa Initiative ဖြစ်တကယ်မူဝါဒအရင်းခံဖြစ်တဲ့စီးပွားရေးလုပ်ငန်းတွေအချမ်းကမ်းအကူပြောင်းလွယ်ကူချုံးမှုရေးမူဝါဒရေးရာဈာဝင်ဆောင်ရွက်မှုစတဲ့ဝန်ဆောင်မှုလုပ်ငန်းနယ်ပယ်ခြေခြေပြန့်ပြန့်ကိုဆောင်ရွက်မှာပါ။ဒါအပြင်လာမယ့်2026ခုနှစ်အရောက်မှာအလုပ်ကိုင်ပေါင်းတိတ်နဲ့ချီးပြီးဖန်တီးနိုင်ရေးအတွက်ရောရင်းနှီးမြှုပ်နှံမှုနဲ့ပုံကုန်တင်ပို့မှုအပိုင်းတွေအတွက်ပါဒေါ်လာသန်းထောင်နဲ့ချီးပြီးပေးမယ်လို့လည်းခန့်မှန်းထားပါတယ်။ဒီစီဇန်သစ်ဟာတကယ့်ကိုထူကြတယ်လို့ကျွန်မယူဆပါတယ
်။အာဖရိကတိုက်မှာပုဂ္ဂလိကရင်းနှီးမြှုပ်နှံမှုတွေရောက်လာဖို့ရည်ရွယ်ဆောင်ရွက်တဲ့အမေရိကန်အစိုးရရဲ့ရှေ့ဆောင်လုပ်ငန်းတွေထဲမှာအခု Prosper Africa လည်းတစ်ခုအပါအဝင်ဖြစ်ပါတယ်။နိုင်ငံတကာဘဏ္ဍာရေးဖွံ့ဖြိုးမှုဆိုင်ရာ Corporation DFC ဟာဆိုရင်အမေရိကန်စိုးရရဲ့ဘန်ဒါရေးဖွံ့ဖြိုးမှုဆိုင်ရာဌာနတစ်ခုဖြစ်ပါတယ်။ DFC ဟာဆိုရင်ဝင်ငွေနည်းနဲ့ဝင်ငွေအလေလက်ရှိနိုင်ငံများမှပုဂ္ဂလိကဖွံ့ဖြိုးရေးစီမံကိန်းတွေကိုငွေကြေးထောက်ပံ့ပေးနေတာပါ။ 2020ပြည်နှစ်အစောပိုင်းမှာစတင်ခဲ့စဉ်ကဆလို့အခုအချိန်ထိဆိုရင်အာဖရိကတိုက်တွင်းစီမံကိန်း300မှာအမေရိကန်ဒေါ်လာတန်း 8,000 ကျော်ရင်းနှီးမြှုပ်နှံထားပြီးဖြစ်ပါတယ်။ဒေါ်လာတန်း 1,000 တန်ဖိုးရှိတဲ့သဘောတူညီချက်တွေဆောင်ရွက်နေတဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုဆက်ရာဌာန USH နဲ့အတူအလုပ်လုပ်နေတာဖြစ်ပါတယ်။ Prosper Africa ရှေ့ဆောင်ရဲ့လုပ်ငန်းအကောင့်ထဲဖော်မှုဆိုင်ရာအခြေအကဲ Victoria Whitney ကအခုလိုဆက်ပြောပါတယ်။
Adam Bowler, Prosper Africa's executive chair as well as CEO of the DFC, he describes it really well in the way that he
နိုင်ငံတကာဘဏ္ဍာရေးဖွံ့ဖြိုးမှုဆိုင်ရာ corporation DFC ရဲ့အမှုဆောင်အရာရှိချုပ်လည်းဖြစ် Prosper Africa ရဲ့အမှုဆောင်အကြီးအကဲလည်းဖြစ်တဲ့ Adam Bowler ကရှင်းရှင်းလင်းလင်းပြောထားတာရှိပါတယ် American နိုင်ငံအနေနဲ့နိုင်ငံပြန်ပမှာအခြေခံအဆောက်အဦဆိုင်ရာရင်းနှီးမြှုပ်နှံမှုမျိုးမရှိတာကနှစ်ပေါင်းများစွာကြာခဲ့ပြီလို့သူကပြောပါတယ်။ဒါပေမဲ့လည်း Build ဥပဒေ Prosper Africa တို့ကြောင့်အခုတော့ရှိလာပြီလို့ပြောရမလို့ဖြစ်နေပါပဲ။အခုမှစတဲ့ဆွေးမဲ့လည်းဒါကအကောင်းဆုံးအချိန်ပါ။သူပြောသလိုပါပဲ။ကျမတို့ရှိကနောက်ထပ်အများကြီးအများကြီးတွေ့ရအောင်မှာပါ
။ Martin Davis ကတော့ Deloitte ရဲ့ Emerging Markets and Africa ဆိုင်ရာ Managing Director ဖြစ်ပါတယ်။ American ရင်းနှီးမြှုပ်နှံသူတွေထံကနေပုဂ္ဂလိကရင်းနှီးမြှုပ်နှံမှုတွေတိုးလာတာကိုသတိထားမိကြောင်းဒါကလည်းကြောင်းကျိုးစီလျော်မှုရှိတယ်လို့ VOA ကပြောပါတယ
် I think there was previously a lot stronger interest in the infrastructure and infrastructure assets
အခြေခံအဆောက်အအုံပိုင်းနဲ့အခြေခံအဆောက်အအုံဆိုင်ရာပိုင်ဆိုင်မှုတွေကိုအရင်ကတည်းကအမတန်စိတ်ဝင်စားမှုရှိတယ်လို့ကျွန်တော်ယူဆပါတယ်ဒါပေမဲ့လည်းပြည်သူ့ရေးရကဏ္ဍမှာဂျိုးနီစနစ်တွေကိုဖျက်ဆီးရမယ့်အခြေအနေကြောင့်စေဝင်စားမှုရောသွားတယ်လို့ထင်ပါတယ်အခြေခံအဆောက်အအုံပိုင်းဆိုင်ရာစုံစမ်းမှုမျိုးလို့ယူဆပေမဲ့လည်းရှေ့လျှောက်အမေရိကန်နိုင်ငံတကာလုပ်ငန်းကြီးတွေအနေနဲ့အာဖရိကတိုက်မှာအထူးသဖြင့်တော့ကိုယ်အမှန်တစိတ်ကိုအတိအမှန်ပြုခံရမှုမျိုးနှစ်သက်လက်ခံမှုမျိုးနဲ့ထူးထူးခြားခြားဆက်လက်ရည်တည်သွားမယ်လို့ကျွန်တော်ယူဆပါတယ
်ရင်းနှီးမြှုပ်နှံမှုဆိုင်ရာလောကကနည်းနည်းရှုပ်ထွေးတယ်ဆိုတာကို Prosper Africa Initiative ရဲ့လုပ်ငန်းဖော်ဆောင်မှုဆိုင်ရာအကြီးအကဲဗစ်တိုးရီးယားဝစ်နီကအတိအမှတ်ပြုပါတယ်ဆိုတော့ဒီစီဇန်တွေကလက်တွေဘလို့အကောင့်ထဲပေါ်လဲဆိုတဲ့ဥပမာဖြစ်နေဂါနာနိုင်ငံကစွန်ဦးတီထွင်လုပ်ငန်းရှင်တဦးအတွေ့ဆောင်ရွက်ပေးခဲ့တဲ့အချက်ကိုသူမကပြောပြပါတယ
် Eugenia Aquete first started a Shea Cosmetics company and she turned to USAID for technical
Eugenia Aquete ကပထမဆုံးအနေနဲ့တော့ Shea အလှကုန်ကုမ္ပဏီကိုစပြီးတော့လုပ်ခဲ့တာပါနောက်တော့ USAID ကနည်းပညာအကူအညီနောက်ဈေးကွက်ဆိုင်ရာအချက်လက်တွေကိုဝယ်လက်တွေနဲ့ချိတ်ဆက်ဖို့အတွက်အကူအညီတွေတောင်းခံခဲ့ပါတယ်။ဒါအပြင် USADFC ကနေလည်းအရင်းနှီးရောနည်းပညာထောက်ပံ့မှုပါရခဲ့တာပါ။ဒီဌာနကြီးနှစ်ခုစလုံးက Prosper Africa နဲ့အဓိကပူးပေါင်းပြီးအလုပ်လုပ်တဲ့သူတွေဖြစ်ပါတယ်။နောက်သူက USAID ကနေထောက်ပံ့တဲ့သင်တန်းတွေဆွေးနွေးပွဲတွေအများကြီးကိုတက်ရောက်ခဲ့သူပါ
။ဒီကနေ့အချိန်မှာတော့ Africa တိုက်ဂါနာနိုင်ငံကဆွန်ဦးတီထွင်လုပ်ငန်းရှင်အက်ကွာတီးရဲ့ထုတ်ကုန်တွေဟာအမေရိကန်ပြည်ထောင်စုကတက်ကက်စတိုးဆိုင်ကြီးပေါင်း1000ကျော်မှာဝယ်ယူရရှိနိုင်ပြီဖြစ်ပါတယ်။အလားတူပါပဲ။အာဖရိကတိုက်ကရှယ်ဇီကောက်သူ1000ကျော်အလို့အကန်ရရှိစေတာဖြစ်တယ်လို့လဲ Prosper Africa Initiative ရဲ့လုပ်ငန်းဖော်ဆောင်မှုဆိုင်ရာအကြီးအကဲ Victoria Whitney ကပြောဆိုထားပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မမ။အသားကင်ပေးနိုင်တဲ့ဆက်ရုပ်တွေ၊ကြော်လော်ချက်ပြုတ်ပေးနိုင်တဲ့ဆက်ရုပ်တွေ၊ coffee ဖြော်ပေးနိုင်တဲ့ဆက်ရုပ်တွေ၊အရက်မျိုးစုံ cocktail အရက်ဆက်ပေးနိုင်တဲ့ဆက်ရုပ်တွေစသဖြင့်စားတောက်ဆိုင်လုပ်ငန်းတွေမှာသုံးဖို့ရည်ရွယ်တည်ထွင်တဲ့ဆက်ရုပ်တွေအစုံရှိနေပါတယ်။ဒါရင်မကအကျွေးစီးထက်ဝယ်ရတဲ့အချိုရည်ဘူးအယောက်ဆက်လိုမျိုးအစားအစာကိုအသင့်ပြင်ဆင်ပေးတဲ့ဆက်တွေလည်းရှိပါတယ်။ဒါပေမဲ့ဒီဆက်မျိုးတွေကိုတိတ်ပြီးတွင်တွင်ကြွကြွတုံးချသေးတာမဟုတ်ပါဘူး။ကိုဗစ်ကရောဂါဖြစ်ချိန်ကစလို့ဒီလိုဆက်ရုပ်တွေကိုသုံးဖို့စိတ်ဝင်စားသူတွေများလာတယ်လို့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်က Miso Robotics ဆိုတဲ့ဆက်ရုပ်ကုမ္ပဏီတည်ထောင်သူအမှုဆောင်အရာရှိချုပ် Bark Jordan ကပြောပါရယ်။အသားညက်ပါမုတ်ဟမ်ဘာဂါဆိုင်တွေမှာအသားကင်နာအာလူးကြောင်းကြော်တာတွေလုပ်ပေးနိုင်မဲ့ Flippy လို့နာမည်ပေးထားတဲ့ဆက်ရုပ်လက်တံကိုတည်ထွင်နေတဲ့ကုမ္ပဏီဖြစ်ပါရယ
်။ You know, since the pandemic, the potentialfor this technology and also the demand for it has increased exponentially.
ကယောဂါကြီးစာပြေခေကဒီနည်းပညာအတွက်အလားအလာတွေအများကြီးရှိလာသလိုဒီနည်းပညာကိုသုံးကျင်သူတွေအများကြီးလာပါတယ်။ ဆက်ရုပ်တွေချက်ပြုတ်ပြီးတာကပိုပြီးဘေးကင်းနဲ့မြန်ဆန်တဲ့အထူးသဖြင့်ဆိုင်ဝန်တန်းတွေလျှော့ချထားရတဲ့အခြေအနေမျိုးမှာဆက်ရုပ်သုံးပြီးလုပ်ငန်းရပ်မသွားအောင်တွင်းတွင်းကျပ်ကျပ်လုပ်နိုင်ပါတယ
်။အဲ့ဒီဖိလစ်ပီဆက်ရုပ်လက်တံကြီးတစ်ခုကိုဒေါ်လာ3000ပေးရမှာဖြစ်ပြီးတော့ပြုပြင်ထိန်းသိမ်းစရိတ်ကတစ်လကိုဒေါ်လာ1500ဖြစ်ပါတယ်။အမေရိကန်ပြည်နယ်73ပြည်နယ်မှာဟမ်ဘာဂါဆိုင်ခွဲပေါင်း350ကျော်ရှိတဲ့ White Castle ဆိုတဲ့ဘာဂါဆိုင်ကြီးကတော့သူတို့ဆိုင်မှာဖိလစ်ပီဆက်ရုပ်လက်တံကြီးကိုအခုနှစ်2020ဆောင်းဥပောက်ကစပြီးတော့စမ်းသုံးတော့မှာပါဒီလိုစမ်းသုံးဖို့အတွက် White Castle နဲ့ Miso Robotics တို့ကြားမှာစကားပြောနေတာတစ်နှစ်လောက်ရှိနေပြီမဲ့ COVID ကရောဂါဖြစ်လာချိန်မှာမြန်မြန်အကောင့်ထဲပို့ဖို့ဖြစ်လာရတယ်လို့ White Castle ကုမ္ပဏီဒုတိယဥက္ကဋ္ဌ Jamie Richardson ကပြောပါတယ်ချက်တဲ့နေရာမှာဆက်ရုပ်တွေကိုထားလိုက်တဲ့အတွက်စိုင်းဝန်တန်းတွေအနေနဲ့စပွဲကလထိုင်တွေပိုးသက်တန့်ရှင်းတာ order လက္ခဏာတွေကိုပိုပြီးလုပ်နိုင်မယ်လို့သူကဆိုပါတယ်
And it's actually something we don't view as a replacement for workers.
ဆိုင်ရုပ်တွေကိုဝန်ထမ်းတွေနေရာမှာအစားထိုးတယ်လို့ကျွန်တော်တို့ကမမြင်ပါဘူး။လုပ်ငန်းခွင်မှာပို့ပြီးတော့အလုပ်တွင်ကျအောင်ဆိုင်ရုပ်တွေနဲ့အားဖြည့်တယ်လို့ပဲမြင်ပါတယ်။ချက်တပြုတ်တဲ့နေရာမှာဆိုင်ရုပ်တွေကိုတုံးလိုက်တဲ့အတွက်ဝန်ထမ်းတွေကတခြားဝန်ဆောင်မှုအပိုင်းကိုပို့ပြီးတော့အာရုံစိုက်နိုင်ကြမှာဖြစ်ပါတယ်
။ COVID ကရောဂါစဖြစ်ပြီးနောက်ပိုင်းမှာစားတောက်ဆိုင်တဲ့အရက်ပါတချို့ကဝန်ထမ်းတချို့ကူးလို့ဆိုင်တွေပြန်ပိတ်ရတာရှိပါတယ်။အစားအသောက်ဝယ်စားသူတွေဘက်ကလည်းအစားအသောက်ပြင်ဆင်ပေးသူတွေနဲ့ပတ်သက်လို့စိုးရိမ်မှုတချို့ရှိလာပါတယ်။ဒီလိုအခြေအနေမှာဆက်ရုပ်တွေကိုတုံးရင်စားသုံးသူတွေဘက်ကပို့ပြီးတော့စိတ်ချကြလိမ့်မယ်လို့လည်း White Castle Burger လုပ်ငန်းကြီးရဲ့ဒုတိယဥက္ကဋ္ဌ Richardson ကမြင်ပါတယ်
။ That a touch-free environment is important to customers that we want to do.
စားသုံးသူတွေအတွက်ကဘာနဲ့မှမထိတွေ့ရလေကောင်းလေပဲဆိုတော့ဒီလိုအချက်ကိုဖြည့်နှံမှုအတွက်ကျွန်တော်တို့ကနည်းပညာသုံးပြီးတော့အတတ်နိုင်ဆုံးဆက်ရုပ်တွေနဲ့အားဖြည့်တာမျိုးလုပ်ချင်တာပါ။
အစားအသောက်ရောင်းသူနဲ့ဝယ်သူတွေကြားထိတွေ့ဆက်ဆံမှုနည်းနိုင်သမျှနည်းအောင်လုပ်နေကြတဲ့အခြေအနေမှာဝန်ထမ်းလုံးဝမလိုတဲ့ဆက်ရုပ်သုံးဆိုင်လေးတွေကိုအာရုံစိုက်လာကြပါတယ် Blended ဆိုတဲ့ Silicon Valley ကတက်တက်ဆဆက်ရုပ်ကုမ္ပဏီကတော့လူလူချင်းထိတွေ့စရာလုံးဝမလိုပဲတည်တည်ဖြော်ရည်ဖြော်ပြနိုင်တဲ့ဆက်ရုပ်ကိုတီထွင်ထားပါတယ်ဆက်ရုပ်လို့ပြောမယ့်အစားဆက်ရုပ်ဆိုင်ကအသေးစားလေးလို့ပြောရင်ပိုမှန်မယ်ထင်ပါတယ
် So Blended is a completely autonomous and contactlessrobotic kiosk
blended ဆက်ကလူလုံးဝမလိုပဲလက်လက်ဆက်ဆက်ရတာရှိတဲ့တတိဖြော်ရီကိုဆက်ရုပ်ကဖြော်ပေးမဲ့စာရင်းသေးစားလေးဖြစ်ပါတယ်ကိုချက်တဲ့အသေးနံတွေကို touch screen ပေါ်မှာစိတ်ချကိုရရွေးချယ်ပြီးဖြော်ရီမှာတောင်းနိုင်မဲ့စာလေးဖြစ်ပါတယ
် blended company ကိုတည်ထောင်သူအမှုဆောင်အရာရှိချုပ် Vipin Jain ဖြစ်ပါတယ် food court တွေမှာတွေ့ရတဲ့ဆိုင်ငန်းတစ်ဆိုင်စာလောက်ရှိတဲ့ဆိုင်လေးမှာ blended ဆက်ရုပ်လက်တံကအသေးတွေကိုသူ့ဘာသာရွေးချယ်ပြီးတော့ဖြော်ရီဇက်ထဲရောထဲဖြော်ပေးပါတယ်ဆက်ရုပ်ဆိုင်မှာ order လက်ခံနိုင်တဲ့ touch screen ပေါ်ကနေပဲဖြစ်ဖြစ် smartphone app ပေါ်ကနေပဲဖြစ်ဖြစ်ကိုကြိုက်တဲ့တည်တည်မျိုးစုံကိုမှာပြီးတော့ဖြော်ရည်ကိုစောင့်ယူရုံပါပဲ order လက်ခံတဲ့ဝန်ထမ်းမလိုသလိုဖြော်ရည်ဖြော်ပေးတဲ့ဝန်ထမ်းလည်းမလိုပါဘူးကုန်သွားတဲ့တည်တည်တွေကိုသူ့နေရာမှာသူပြန်ဖြည့်ပေးဖို့ပဲလိုပါတယ်အဲ့ဒီလိုမျိုးအလိုအလျောက်တည်တည်ဖြော်ရည်ဖြော်ပေးတဲ့ blended ဆက်ရုပ်ဆိုင်လေးတွေကိုကယောဂါမတိုင်ခင်က San Francisco မြို့တဝိုက်မှာသာတွေ့ရပေမဲ့အခုတော့ဆေးရုံတွေ၊ကုမ္ပဏီရုံးတွေ၊ဈေးဆိုင်တွေ၊ shopping mall တွေမှာ blended တည်တည်ဖြော်ရည်ဆက်ရုပ်ဆိုင်တွေထားဖို့အတွက် blended ကုမ္ပဏီနဲ့ဆွေးနွေးမှုတွေလုပ်နေကြပါပြီ။ blended လိုပဲအရွက်စိမ်းမျိုးစုံကိုရောစားကြတဲ့ salad ကိုအလိုအလျောက်ပြင်ဆင်ပေးနိုင်တဲ့ salad ဆိုတဲ့ဆက်ရုပ်ကိုလိုချင်လို့စုံစမ်းသူတွေပိုများလာတယ်လို့တီထွင်ထားတဲ့ Chowbotic ကုမ္ပဏီကပြောပါတယ်။ဒီကုမ္ပဏီကလည်းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ထဲမှာပဲအခြေစိုက်ပါတယ်။ဆယ်လီဆက်ရုပ်ကတော့ရေခဲတက်တာတစ်ခုစာလောက်အရွယ်ရှိပါတယ်။အဲဒီဆက်မှာလည်းသူ့ရဲ့ touch screen menu ပေါ်ကနေကိုစားချင်တဲ့အမဲကိုရွေးချယ်မှားလိုက်တာနဲ့အလိုအလျောက်ရောပီတာဆလတ်တစ်ပွဲကိုပြင်ဆင်ပေးမှာဖြစ်ပါတယ်။ American dollar 3000ခွဲကျတဲ့ဒီဆက်ရုပ်ဆိုင်လေးတွေကို COVID ကရောဂါမဖြစ်ခင်တုန်းကဆေးရုံတွေတက္ကသိုလ်ကျောင်းတွေမှာထားဖို့စက်ပေါင်း100ကျော်ပဲရောင်းနိုင်ခဲ့တာပါ။အခုတော့ဆက်ရုပ်ဆိုင်အယောက်က60ရာခိုင်နှုန်းအထိတက်သွားတယ်လို့အမှုဆောင်အရာရှိချုပ် Rick Wilmer ကပြောပါတယ
် It's food automation and it's definitely coming and COVID's going to accelerate it
စားသောက်ပြင်ဆင်ပြီးတဲ့ဆေးရုံမျိုးတွေကိုတုံးလာကြမှာသိကြပါတယ် COVID ကြောင့်မလို့ပူတော်မှမြန်မြန်တုံးလာကြပါလိမ့်မယ်ကို့အတွက်စားသောက်ပြင်ဆင်ချက်ပြုတ်ပြီးတဲ့သူစီကားတစ်ဆင့်ယောဂါတွေကုမလားဆိုတဲ့စိုးရိမ်မှုတွေကရှိနေကြတာကိုဒါကြောင့်မလို့လူတွေနေရာမှာဆက်တွေနဲ့အစားထိုးလိုက်လို့ရှိရင်စားသုံးသူတွေဘက်ကပိုပြီးတော့ဘေးကင်းတယ်လို့ခံစားကြပါလိမ့်မယ်
အခုလိုအစားအသောက်တွေကိုအသစ်ပြင်ဆင်ပေးနိုင်တဲ့ဆက်ရုပ်တွေဆက်ရုပ်ဆိုင်လေးတွေကိုဗစ်ကြောင့်ပိုပြီးတော့အလုပ်ဖြစ်လာတာတွေ့နေရပေမဲ့ရေရှည်မှာတော့အောင်မြင်ပါမလားလို့မေးခွန်းထုတ်နေကြသူတွေလည်းရှိပါတယ်။ကယ်လီဖိုးနီးယားအခြေစိုက် Institute for the Future ဆိုတဲ့သုတေသနလုပ်ငန်းကအနာဂတ်အစားအသောက်ဆိုင်ရာလည်လာသူ Max Adler ကလည်းအဲ့ဒီထဲမှာတယောက်ပါပါတယ်
။ To me the value proposition kind of
works but I'm still skeptical
that they'll be able to do it. ဆိုတာကိုတော့ကျွန်တော်လက်ခံပါတယ်။ဒါပေမဲ့သူတို့အရန်အောင်မြင်မယ်လို့တော့မထင်ပါဘူး။ကာယောဂါဖြစ်နေချိန်မှာအောင်မြင်မယ်ဆိုတာမှန်ပေမဲ့ခဏလေးတွေပေါ်လာကြသလိုမကြခင်မှာပျောက်သွားကြပါလိမ့်မယ်
။အစားကောင်းတစ်ခုဖြစ်ဖို့အသေးအချာရွေးချယ်ချက်ပြုတ်ပြင်ဆင်ပေးတဲ့စဖို့မှုတွေကိုတော့ဒီဆက်ရုပ်တွေကအစားထိုးနိုင်မှာမဟုတ်ဘူးလို့သူကလက်ခံထားတာပါ။လူတွေမလို့ပဲဆက်တွေတုံးပြီးတော့အစားအသောက်တွေကိုပြင်ဆင်ပေးတာမျိုးကိုအလွဲတကူအသင့်စားအစားအသောက်တွေရောင်းကြတဲ့ fast food ဆိုင်မျိုးတွေဆေးရုံတွေကျောင်းတွေ shopping mall တွေမှာပို့ပြီးတော့တွေးလာရနိုင်တာကတော့တည်ကြပါတယ်ရှင်ကျွန်မဆူမြတ်မမ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရေကြီးမှုရေကြီးမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်တဲ့မှာမှပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။အော်စကာဆုရရုပ်ရှင်မင်သားကြီးရှွန်ကွန်နရီပြီးခဲ့တဲ့စနေနေ့အောက်တိုဘာလ31ရက်နေ့ကပဲအသက်60အရွယ်နဲ့ကွယ်လွန်သွားခဲ့ပါတယ်။သူကပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကပဲအသက်60ပြည့်သွားခဲ့တာပါ။သူကအခုကွယ်လွန်ချိန်မှာတော့ Bahamas ကျွန်းမှာရောက်ရှိနေထိုင်နေပြီးတော့နေမကောင်းဖြစ်နေရတယ်ကြာပြီလို့ပြောပါတယ်။သူကအဲ့နေစင်မှာအေးအေးချမ်းချမ်းပဲကွယ်လွန်သွားခဲ့တာဖြစ်တယ်လို့သူရဲ့သားဖြစ်သူ Jason Connery ကပြောပါတယ်။1930ဩဂုတ်လ25မှာမွေးဖွားတယ်မင်းသားကြီး Sean Connery ဟာ Scotland နဲ့ Edinburgh မြို့မှာမွေးဖွားတာဖြစ်ပြီးတော့သူ့ကို1989ခုနှစ်မှာတော့ People Magazine ကဆွဲဆောင်မှုအပြင်ဆုံးအမျိုးသားလို့နာမည်တက်ခဲ့ပြီးတော့2000ပြည့်နှစ်မှာတော့ British ဘုရင်မကြီး Elizabeth ကသူ့ကောင်းပြုခဲ့ပါတယ်။1962ခုနှစ်မှာ Dr. No ဆိုတဲ့ပထမဦးဆုံး James Bond ရုပ်ရှင်ကားနဲ့ကမ္ဘာကျော်သွားခဲ့တာပါ။သူက British တို့ရဲ့ရုပ်ရှင်ကားတွေထဲမှာအအောင်မြင်ဆုံးရုပ်ရှင်ကားတစ်ကားလို့ပြောလို့ရတယ်။ James Bond British သစ်ရှုရုပ်ရှင်ဇာတ်ကားတွေ9တွဲမှာပါဝင်ပြီးတော့သရုပ်ဆောင်ခဲ့ပါတယ်။အရင်ရှိပြီးတော့ထူးခြားတဲ့အတန်နဲ့ဟန်ပန်ရှိတဲ့သူရဲ့ဇာတ်ကား James Bond ဇာတ်ရုပ် 007 နဲ့လည်းအထူးလိုက်ဖက်တာပါ1988ခုနှစ်မှာ The Untouchable ရုပ်ရှင်ကားမှာရှီကာဂိုကရဲအရာရှိဖြစ်တဲ့တရုတ်ဆောင်ပြီးတော့ Academy ဆုရခဲ့ပါတယ်1983ခုနှစ်က Interview တစ်ခုမှာတော့မင်းသားကြီး Sean Connery က James Bond ရုပ်ရှင်ရဲ့တင်ကြတာတွေဖြစ်တဲ့ရိုက်ခွင်းရိုက်ကွက်လှလှတွေစိတ်ဝင်စားစရာနောက်ခံဇာတ်လမ်းနောက်ပြီးတော့ဒီရုပ်ရှင်ကားထဲမှာပါဝင်တဲ့ဇာတ်ရုပ်တွေနဲ့လူကြိုက်များလာတဲ့ရုပ်ရှင်ဇာတ်ကွက်တွေအကြောင်းပြောသွားခဲ့ပါတယ်။ဒီရုပ်ရှင်ကားတွေကလည်းတကယ်ကိုငွေကုန်ကြေးစာခံပြီးတော့ခန်းခန်းနားနားဖြစ်အောင်ရိုက်ကူးဖန်တီးထားတဲ့ရုပ်ရှင်ကားတွေဖြစ်ပါတယ်။ဒါပေမဲ့သူရဲ့တကယ်အပြင်ဘဝကတော့ရုပ်ရှင်တွေကခန္ဓာစမ်းချက်မှုတွေနဲ့အရန်ကွာခြားတာပါ။ Edinburgh မြို့ရဲ့ဆင်းရဲရက်ကွက်မှာမွေးဖွားခဲ့တဲ့ Sean Connery ဟာ Norway Trekker ဆရာအဖေဖြစ်သူနဲ့နောက်ပြီးတော့ Internship ရဲ့အလုပ်သမားမိခင်တို့ကမွေးဖွားလာတဲ့သားနှစ်ယောက်ထဲကအကြီးဖြစ်ပါတယ်။ဆဲကျော်တက်မှာပဲကြောင်းထွက်လိုက်ပြီးတော့ကြပန်းအလုပ်မျိုးစုံလုပ်ခဲ့တာပါ။အဲဒင်ဘရာကအတုပရာဇာစီမှာအကောင့်ကော်ဘတ်တိုက်တဲ့အလုပ်တောင်လုပ်ခဲ့တာပါ။ဒုတိယကမ္ဘာစစ်ကြီးပြီးနှစ်နှစ်အကြာသူ16နှစ်သားအရွယ်မှာတော့ရှွန်ကွန်နရီရေတပ်ထဲဝင်ခဲ့ပြီးတော့တာမန်ရေတပ်သားလေးဘဝနဲ့နှစ်နှစ်အမှုထမ်းခဲ့ပါတယ်။အဲဒီကထွက်ပြီးတော့စကော့တလန်ကမ်းခြေတစ်ခုမှာအသက်ငယ်လုပ်သားဖြစ်နေလို့နေတော့တငယ်ချင်းတယောက်မထင်မှတ်ပဲမိတ်ဆက်ပေးလို့နှစ်ရက်ထဲနဲ့အပြီးအကနဲ့တချင်းအဆိုကိုကျင့်ခဲ့ပြီးတော့အမေရိကန်ပြားစရာလောကထဲရောက်လာခဲ့တာပါ။သူဒီလိုမျိုးအမှုပညာလောကရဲ့ရောက်မယ်လို့ဘယ်တော့မှမစဉ်းစားခဲ့ပါဘူးလို့ပြောပြပါတယ်။သူဒီလိုမျိုးပြားဆက်အငယ်လေးတွေမှာပါဝင်နေပြီးတော့1960ခုနှစ်ရောက်တော့မှရုပ်သံဇလန်တဲတခုမှပါဝင်ခွင့်ရခဲ့ပါတယ်။အဲဒီနောက်မှာတော့ James Bond ရုပ်ရှင်ကားရိုက်မဲ့ဘသူကိုမင်းသားဖြစ်စေခြင်းလဲဆိုပြီးပရိသတ်ကိုစစ်တမ်းကောက်ယူကြည့်တဲ့အခါမှာတော့သူ့နာမည်ပါသွားခဲ့လို့အခုရုပ်ရှင်ထုတ်လုပ်သူနှစ်ယောက်ကသူ့ကိုအင်တာဗျူးလုပ်ပြီးတော့မှ James Bond ရဲ့ပထမအဆုံးရုပ်ရှင်ကား Dr. No မှာမင်းသားဖြစ်သွားခဲ့ပြီးတော့အခုလိုမျိုးကဘာကြောင့်မင်းသားကြီးဖြစ်သွားခဲ့တာပါမင်းသားကြီးရှွန်ကွန်နရီကောင်းရာဘုံဘွားမှာအေဂျင့်ရောက်ရှိနေပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်။ဒီတက်တရောင်တွင်တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်တယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပြောရှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်ဒီဒီပါ English American Style Ganda မှာမြန်မာသတင်းတော်ကမှတုံနှုံးနေတယ် idiom အသုံးချို့ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် idiom အသုံးကတော
့ whistle blower
ဖြစ်ပါတယ်စာလုံးပေါင်းက whistle whistle ga chimaru myanmar ma whisi blower blower ga mhot tu phit bi zazu hlung ngai dai yai dibe ga whisi mhot tu phit ba de di tong sin de la da ga ro de chain ga english ye rui si ga lu su ba de ubi chho paw ya yauk de lou ya myo chu lon na myo twi yin ni dwai shi lu rui yo de cha ye rui yo ti nai aw lu de ni an die go a ti pe nai aw whisi mhot bi tri pe ya ga di tong sin de la de lu su ba de idiom ဆိုတဲ့ the white david ကတော့လူတူအဖွဲ့အစည်းတရားလုပ်ငန်းခွင်စသဖြင့်ဥပဒေချိုးဖောက်ရရောက်တဲ့လုပ်ရမျိုးကျူးလွန်နေတာမျိုးအဂတိလိုက်စားတာမျိုးပြည်သူဗန္တာငွေအလွဲသုံးစားလုပ်တာမျိုးအလဟတာဖြုံတီးပစ်တာမျိုးပေးအပ်တဲ့အာဏာလုပိုင်ခွင့်ကိုကျင့်ဝတ်သိက္ခာနဲ့မညီဘဲချိုးဖောက်ပြီးမလုတင်မလုအမလုထိုက်တဲ့လုပ်ရမျိုးတွေကိုလုပ်နေတာကိုတွေ့လို့တဆိုင်ရာကိုတာဝန်သိသည့်အသိစိတ်ရှိစွာနဲ့အကြောင်းကြားတာမျိုးတိုင်ကြားတဲ့လူမျိုးကိုဆလိုတာဖြစ်ပါတယ်အမေရိကန်အစိုးရလုပ်ငန်းဝင်မှာတော့အသိစိတ်နဲ့တိုင်တန်းတာမျိုးဆိုရင်အဲ့ဒီ whistle blower ပေါ်လက်တုံပြန်ခြင်းမခံရလေအောင်ဥပဒေအရအကအကွယ်ပေးထားတာရှိပါတယ်။ဒီတုံကိုလာမယ့်2020သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီရဲ့သမ္မတကိုစီလောင်ဖြစ်ဖို့တည်ပြင်းနေတဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်အနေနဲ့သားဖြစ်သူ Hunter Biden ဟာသူ့အဖေဒုတိယသမ္မတဖြစ်စဉ်ကယူကရိန်းသဘာဝတန်ဝိလုပ်ငန်းကြီးမှာဗုတ်ဖွဲ့ဝင်ဖြစ်ထမ်းဆောင်ခဲ့တဲ့အတွက်အဲ့ဒီကာလာတုန်းကမတင်ငါစရာတွေရှိခဲ့ရင်စုံစမ်းစစ်ဆေးပေးဖို့သမ္မတဒေါ်နယ်ထရမ့်ကယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီနဲ့ဇူလိုင်လကတယ်လီဖုန်းပြောစဉ်ထည့်ပြောခဲ့တာကိုအမေရိကန်ထောက်လှမ်းရေးဌာနမှလုတ်တဲ့လူတဦးကသိခဲ့လို့သမ္မတအူနေနဲ့ရွေးကောက်ပွဲမှာရှင်ပြိုင်ပွဲဖြစ်နိုင်သူရဲ့သားနဲ့ပတ်သက်လို့အခုလိုနိုင်ငံခြားခေါင်းဆောင်တဦးကိုစုံစမ်းခိုင်းတာဟာသမ္မတဆောင်ထင်းရမယ့်ကျင့်ဝတ်နဲ့မညီဘူးလို့ယူဆတဲ့အတွက်တဲ့ဆိုင်ရာကိုတိုင်ကြားခဲ့လို့သတင်းမီဒီယာတွေမှအဲ့ဒီလူကို Ukraine whistle blower လို့ကင်ဝန်တပ်ပြီးရေးသားခဲ့ကြတာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့သမ္မတ Trump ပေါ် impeach ဆိုရဲစုံစမ်းအရေးယူဖို့အရင်ကကြိုးစားခဲ့ကြတဲ့ Democrat အမတ်တွေအနေနဲ့ဒီတစ်ခါပိုနီးစပ်လာပြီးဆိုပြီး The Washington Post သတင်းစာကြီးက The Ukraine whistle blower complaint makes impeachment more likely ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Rowe ပြတဲ့ဥမောင်းလေးလာကြည့်ကြရအောင်ပ
ါ John told me he was the whistleblower who reported his boss's misconduct in the office
ဆရာသမားယုံမှမတော်တရားတွေလုပ်နေတဲ့အကြောင်းသက်ဆိုင်ရာကိုတိုင်တန်းသူကသူပဲဖြစ်ပါတယ်လို့ John ကကျွန်တော်ကိုပြောခဲ့တယ်လို့ဒီပေရပါတယ်ဥမောင်းနောက်တစ်ခါလေးလာကြည့်ကြရအောင်ပ
ါ John told meHe was the whistleblower who reported his boss's misconduct in the office.
ကုဒူတရတင်ပြပေးမယ် EDM အတုံးကတော့
double edged sword.
ဖြစ်ပါတယ်စာလုံးပေါင်းက D O U B L E double E D G E D edged double edge ကနှစ်ဖက်အသွာ S W O R D sword ကဒါဆိုတော့စစူးဆုံးရဲ့တရအသေးပဲကအသွာနှစ်ဖက်လုံးရှာတဲ့ဒါဖြစ်ပါတယ်အသွာနှစ်ဖက်လုံးရှာတဲ့ဓာမျိုးကတော့သမာမီးပိုကြောင့်သုံးဓာလိုအသွာတစ်ဖက်ရှာတဲ့ဓာနဲ့ဆိုင်ရင်ပိုထက်သလိုဓာရှာနိုင်မဲ့အန်ဒီလည်းပိုရှိတာဖြစ်ပါတယ်။ဒီနည်းကောင်းတာတွေလည်းရှိသလိုမကောင်းတာတွေလည်းရှိတဲ့သဘောဖြစ်ပါတယ်။ဒါကြောင့် double edge sword ရဲ့ idiom အဓိပ္ပာယ်ကအဆိုးအကောင်တွန်းတွဲနေတာဖြစ်ပါတယ်။ဒီအသုံးကစောစောက Ukraine whistle blower ကိစ္စနဲ့ပဲပတ်သက်ပြီးခုသမ္မတ Trump ပေါ်စုံစမ်းစစ်ဆေးဖို့ Democrat အမတ်တွေကပြင်ဆင်နေကြတာကြောင့်ဒီအချိန်နေဟာ2020ရွေးကောက်ပွဲမှာဒီမိုကရက်ပါတီရဲ့သမ္မတလောင်းဖြစ်ဖို့လော်လော်ဆယ်တည်ပြင်းနေတဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်အတွက်အကျိုးရှိစေနိုင်ပေမဲ့တစ်ဖက်မှာလည်းသူသားဟန်တာဟာယူကရိန်းစွိုင်းကုမ္ပဏီနဲ့လုပ်ကိုင်စဉ်ကထိုးစဉ်ဒုတိယသမ္မတဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဘိုင်ဒန်ဟာအာဏာသုံးခဲ့တာများရှိလေလားဆိုတဲ့မီးခွန်းတွေလည်းထွက်နေတဲ့အတွက်သူ့ပေါ်လည်းအမှုလာပတ်နိုင်တာကြောင့်ယူကရိန်းအခြေတည်ငြင်းပွားမှုဟာဘိုင်ဒန်အတွက်အဆိုးကောင်းဖြစ်စေတယ်ဆိုပြီး Fox News မှာ Ukraine controversy turns into double edged sword for Biden ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်တဲ့ဥမောင်းလေးလာကြည့်ကြရအောင်ပါ
။ Freedom of expression is a double edged sword. It gives individuals the right to speak freely, but free expressionalso can cause problems
less ma thop paw pyo su kwin ha aso akang shi de di khwin yee chaung lu dwe ni ne lulla swa thop paw pyo su kwin shi ja bi me de phe ma pyatana dwi tet nai de chi ni le sai nai ne lu de bin ya ba de ဦးမောင်နောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ Freedom of expression is a double edged sword
ဒီတွင်ပါချင်ပြခဲ့တဲ့ EDM အသုံးတွေကတော့
whistleblower double edged sword
နောက်တွင်ပါခုလိုချင်မျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်ချင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ရက်ဆက်စွာလူကုန်ကူးမှုကျူးလွန်ခဲ့သူတွေကိုတရားဥပဒေအရအရေးယူရေးနဲ့ဒီဆိုးဝါးလှတဲ့ပြစ်မှုကြောင့်ဒုက္ခရောက်ခဲ့ကြသူတွေလွတ်မြောက်ရေးအတွက်မမှိတ်မတုံဆောင်ရွက်သွားဖို့တန်ဓေဌာန်ချမှတ်ထားတယ်လို့သမရထရန့်ဖာပြောဆိုလိုက်ပါတယ်။မကြာခင်ကထုတ်ပြန်လိုက်တဲ့သမရထရန့်ဖ်အစိုးရရဲ့နိုင်ငံလုံးဆိုင်ရာလူကုန်ကူးမှုတိုက်ဖျက်ရေးအရေးယူမဲ့အစီအစဉ်အရအမေရိကန်ပြည်တွင်းမှာလည်းအရွယ်ရောက်သူတွေနဲ့ကလေးတွေကိုခေါင်းပုံဖြတ်ပြီးအာဓမအလုတ်ခိုင်းစေတာသို့မဟုတ်လိန်ကုန်ကူးစေခိုင်းတာတွေအဆုံးသတ်နိုင်ဖို့ရည်ရွယ်တာဖြစ်ပါတယ်။ကြိုတင်ကာကွယ်ရေးအကာအကွယ်ပေးရေးနဲ့အရေးယူရေးစတဲ့ပင်မထောက်တိုင်သုံးခုကိုအခြေခံတဲ့အစီအစဉ်ဖြစ်ပါတယ်။အစိုးရရဲ့အလုံးစုံချင်းကပ်မှုဟာတဆင့်အမေရိကန်ပြည်ထောင်စုအနေနဲ့လက်လှမ်းမိသမျှဘက်ပေါင်းစုံကနေလူကုန်ကူးမှုတိုက်ဖျက်ရေးကိုဆောင်ရွက်သွားမှာဖြစ်ပါတယ်။အမေရိကန်လူဝင်မှုကြီးကြပ်ရေးနဲ့အောက်ခွန်တရားဥပဒေစိုးမိုးရေးအဖွဲ့တွေနဲ့တခြားပြည်ထောင်စုထောက်လှမ်းရေးတွေကလွန်ခဲ့တဲ့၃နှစ်အတွင်းလူကုန်ကူးသူ9000ကျော်ဖမ်းဆီးနိုင်ခဲ့ပါတယ်။ရာဇဝတ်ဂိုင်းတွေကိုဖြိုခွဲနေတဲ့တစ်ချိန်တည်းမှာပဲသူတို့ရဲ့ဗန္ဒာရေးကွန်ရက်တွေကိုဟန့်တားနိုင်ခဲ့တယ်လို့သမရထရန့်ဖာပြောဆိုလိုက်တဲ့အကြောင်းနိုင်ငံလုံးဆိုင်ရာလူကုန်ကူးမှုတိုက်ဖျက်ရေးအရေးယူမဲ့အစီအစဉ်ဤတန်းမှာဖော်ပြထားပါတယ်။အမေရိကန်တရားဥပဒေစိုးမိုးရေးအဖွဲ့တွေကမက္ကဆီကိုတရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေနဲ့ညှိနှိုင်းပြီးတောင်ပိုင်းနယ်စပ်ဒေသတကျော်လှုပ်ရှားနေကြတဲ့လူကုန်ကူးကွန်ရက်တွေကိုနှိမ့်နှဲနိုင်ခဲ့တယ်လို့ဆိုပါတယ်။အားလုံးသောနိုင်ငံတွေစီးပွားရေးလုပ်ငန်းကြီးတွေနဲ့စားသုံးသူတွေအနေနဲ့ကုန်ပစ္စည်းစည်းစင်းလည်ပတ်မှုမှာအာရမအလုတ်ခိုင်းစေတာတွေကကင်းရှင်းအောင်လုပ်ကြဖို့လည်းအမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်။တရုတ်ကွန်မြူနစ်ပါတီကတရုတ်နိုင်ငံတခွင်နဲ့ရှင်ကျန်းပြည်နယ်ကဝီဂါနဲ့တခြားတိုင်းရင်းသားတွေနောက်လူနည်းစုဘာသာဝင်တွေအပေါ်ဖိနှိပ်တဲ့စစ်စင်ရေးတစ်စိတ်တစ်ပိုင်းအဖြစ်ရက်ဆက်စွာအာရမအလုတ်ခိုင်းစေတဲ့အလေးအကျင့်ပါဝင်တခြားလူအခွင့်အရေးချိုးဖောက်တာတွေအတွက်ပြင်းထန်စွာဆက်လက်အပြစ်တင်ရှုံချသွားမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကပြောဆိုလိုက်ပါတယ်။အကျိုးဆက်အနေနဲ့စိုးစိုးဝါးဝါးလူအခွင့်အရေးချိုးဖောက်မှုမှာတာဝန်ရှိတဲ့တရုတ်ပြည်သူသမ္မတနိုင်ငံနဲ့ကွန်မြူနစ်ပါတီတာဝန်ရှိသူတွေကိုအမေရိကန်ကပြည်ဝင်ခွင့်ဗီဇာကန့်တတ်လိုက်ပါတယ်။ကုလသမဂ္ဂမှလည်းရှင်ချန်းကုန်ပစ္စည်းစီးဆင်းမှုလုပ်ငန်းအကြံပေးနိုင်ငံတကာညွှန်ပေါင်းအဖွဲ့ဖွဲ့စည်းလိုက်ပါတယ်။တရုတ်ကွန်မြူနစ်ပါတီကဒီချိုးဖောက်တာတွေဆက်လုပ်နေတဲ့၍ဒီကိစ္စကိုအလေးထားမိကြစေဖို့လက်မခံနိုင်စရာအာရမအလုတ်ခိုင်းစေတဲ့မူဝါဒချက်ချင်းရဖို့တရုတ်အစိုးရကိုဖိအားပေးဖို့အတွက်ကျွန်တော်အနေနဲ့ဆက်မှုလုပ်ငန်းတွေအလုတ်သမားရေးပညာပေးသူတွေနဲ့တခြားအစိုးရတွေနဲ့အတူဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့ဝန်ကြီးဖွံ့ဖြိုးတာပြောပါတယ်။အမေရိကန်ပြည်ထောင်စုဟာပြည်တွင်းမှာရောပြည်ပမှာပါအားလုံးသောလူကုန်ကူးမှုပုံစံမျိုးစုံအဆုံးသတ်နိုင်ဖို့အတွက်ပြတ်သားတဲ့တန်ဋိဌာန်ချမှတ်ထားပါတယ်။လူပောင်အတိုင်းအဝိုင်းနဲ့တဦးချင်းစီရဲ့လုံခြုံမှုကိုအန္တရာယ်ပြုချိမ့်ချောက်နေတဲ့ဒီဆက်ဆုပ်ဖွဲ့ရာပြစ်မှုဆက်လက်မကျူးလွန်နိုင်အောင်တိုက်ဖြတ်သွားဖို့ရှစ်ဆက်တွန်းအားပေးသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကပြောဆိုလိုက်ကြောင်းပါခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါရှင်
။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။အခုအင်ကာနေ့မှာအမေရိကန်နိုင်ငံမှာသမ္မတရွေးကောက်ပွဲကျင်းပတော့မှာဖြစ်ပါတယ်။တန်းနဲ့ချီတဲ့အမေရိကန်နိုင်ငံသားတွေမဲယုံတွေမှာမဲသွားပေးကြတော့မှာမို့ဘယ်သူကိုပေးမယ်ဆိုတာမဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေသူတို့ကိုမဲပေးလာအောင်Republican Party ကသမ္မတ Donald Trump နဲ့ Democratic Party ကပြန်ပက်ဒုသမ္မတဟောင်း Joe Biden တို့ဟာတနင်္လာနေ့မှာလဲအပြိုင်မဲဆွယ်နေကြပါတယ်။ American နိုင်ငံမှာ Coronavirus ကာယောဂါဒဏ်ကိုခံနေရတာကြောင့်ကြိုတင်မဲပေးခဲ့သူကအခုဆို68သန်းကျော်နေပါပြီ။ကမ္ဘာတစ်လုံး COVID-19 ကြောင့်သေဆုံးရသူ 1.3 သန်းကျော်နေပြီဖြစ်ပြီးအခုစိုက်ခံရသူက46သန်းခွဲကျော်ရှိနေပြီလို့ John Hopkins တက္ကသိုလ်ကကောက်ယူတဲ့စစ်တမ်းမှာဖော်ပြပါတယ်။မြန်မာနိုင်ငံမှာအခုချိန်ထိ COVID-19 အတည်ပြုလူနာ 9,400 ကျော်ရှိပါတယ်။အင်ကန်နဲ့မနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကြမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ဗျတ်ပါ။
This program has come to you from the Voice of America, Washington.